Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်စက်တင်ဘာလ23ရက်တောက်ကြနေမနက်ခင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ24/50/51အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တစ်ချိန်နဲ့မှနိုင်နိုင်ပါလိမ့်ရှင်။ကျမခွာညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျမများသတင်းအောင်ပါဒီကနေ့မနက်ပိုင်းထိတ်တန့်ရောက်သတင်းတွေမှာတော့ဒေါ်လာဘီလီယံ150တန်ဖိုးရှိတဲ့တရုတ်ကုန်ပစ္စည်းတွေအပေါ်မှာအခွန်အေးတိုးမြင့်ောက်ခံမဲ့အစီအစဉ်ကိုသမ္မတထရမ့်ကရွှေ့ဆိုင်းလိုက်ပါတယ်။ဗြိတိန်ပါလီမန်ကိုသတင်းငါးဘက်ကြားဆိုင်းငံ့ဖို့အကြောင်းပြချက်ပေးရဟာဘီယမာကြီးကိုလိမ့်လည်ပြောဆိုခဲ့ရပြီးရှိတယ်လို့ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကိုဆွတ်ဆွဲတာကိုညင်းဆန်လိုက်ပါတယ်။မြန်မာနိုင်ငံကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုပေးအပ်ထားတဲ့ Honorary Freedom ဆုကိုလန်ဒန်မြို့တော်ကော်ပိုရေးရှင်းကဒီကနေ့ပြန်ယူသိမ်းလိုက်ပါတယ်။ဒီလိုဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုရဲမင်းထုံးနဲ့အတူပြောပြပေးပါမယ်မခွန်ညွီ
။ကောင်းပါပြီရှင်။ရှေ့သတင်းပတ်ထဲညင်ကြေးဆွေးနွေးပွဲတွေရှိတယ်ဆိုပေမဲ့လက်တွေ့အပြစ်ရရေးမှာနှစ်ဖက်သဘောတူကြဖို့သိပ်မနည်းဆက်သေးဘူးလို့လေ့လာသူတချို့ကသုံးသပ်တယ်လို့အကောင်မြင်သူတွေလည်းရှိပါတယ်။
တရုတ်ရဲ့ PR ကြောင့်ဖြစ်ဖြစ်နိုင်ငံတကာရဲ့ PR ပေးမှုကိုရှောင်ရှားလိုတဲ့အနေပဲဖြစ်ဖြစ်ဒီလိုမျိုးဒီစီဝေးလုပ်တယ်ဆိုတဲ့အရာအင်မတန်ကောင်းမွန်တဲ့ကျွန်တော်တို့ဆိုတဲ့ဒီ
တပ်ပေါ်မှာအမေရိကန်ခြေစိုက်တိုင်းရင်းသားများမဟာမိတ်အဖွဲ့အတွေ့အတွင်းရေးမှုရဲ့ပြောကြားချက်နဲ့တူထုတ်လွှင့်ပေးသွားမှာပါထိုင်းနိုင်ငံကန်ချဗူရီခရိုင်ကမြန်မာနဲ့ထိုင်းအလို့သမားအများစုရှိရာအစားအစာဆက်ရုံမှာလှုပ်အားကမရတာ3လကြာနေလို့စန္ဒပြတောင်းဆိုနေကြပါတယ်။ရုရှားဒေသဆိုင်ရာရွေးကောက်ပွဲတွေမှာအာဏာရပါတီကိုအကြီးအကျယ်ဆန့်ကျင်မဲပေးခဲ့ကြပြီးစန္ဒပြတာတွေလည်းရှိနေပါတယ်။ဒီလိုသတင်းတွေကိုကြားကြရမှာပါ။အခုရင်ဆုံးတော့တောက်ကြနေမနေခင်ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမမျှသစင်အောင်နဲ့ကိုရဲမင်းထွန်းတို့ပြောပြပါမယ်ရှင်။
ဒေါ်လာဘီလီယံ150တန်ဖိုးရှိတဲ့တရုတ်ကုန်ပစ္စည်းတွေအပေါ်မှာအခွန်တွေတိုးမြင့်ောက်ခံမဲ့အစီအစဉ်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကစိတ်စေတနာကောင်းကိုပြသတဲ့အနေနဲ့ရွှေ့ဆိုင်းလိုက်ပါတယ်။တရုတ်ကုသံရောင်းဝယ်ရေးဝန်ကြီးဌာနပြောခွင့်ရဂျောင်ဖန်ကတော့တရုတ်ကအမေရိကန်ရဲ့လေယာထွက်ပစ္စည်းတွေဖြစ်တဲ့ဝက်သားနဲ့ပဲပီးဆက်တွေကိုဝယ်ယူဖို့စီစဉ်ထားတယ်လို့ပြောပါတယ်။တရုတ်နိုင်ငံအပေါ်ထားတဲ့သမ္မတထရမ့်ရဲ့စိတ်စေတနာကိုတရုတ်ဘက်ကကြိုဆိုလိုက်တယ်လို့နှစ်နိုင်ငံကုန်သွယ်ရေးဆွေးနွေးညှိနှိုင်းမှုတွေဆက်လက်အကောင်အထည်ဖော်သွားနိုင်မယ်လို့မျှော်လင့်ကြောင်းလည်းပြောခွင့်ရဂျောင်ကပြောပါတယ်။သွင်းကုန်ခွန်25ရာခိုင်နှုန်းကနေ30ရာခိုင်နှုန်းထိကောက်ခံမဲ့အစီအစဉ်ကိုမူလကအောက်တိုဘာ1ရက်နေ့မှာစတင်မှုစီစဉ်ထားပေမဲ့အခုအခါအောက်တိုဘာ15ရက်နေ့ကိုရွှေ့ဆိုင်းခဲ့တာပါ။အောက်တိုဘာလ1ရက်နေ့ဟာတရုတ်နိုင်ငံထူထောင်တဲ့အနှစ်80ပြည့်မဲ့အချိန်ဖြစ်တာကြောင့်တွင်းကုန်ခွန်ကောက်ခံမဲ့အစီအစဉ်ကိုဆိုင်းငံ့ထားဖို့တရုတ်ဒုဝန်ကြီးချုပ်လျူဟီးကမြစ်တာရက်ခံခဲ့တယ်လို့လည်းဗုဒ္ဓဟူးနေ့နောက်ပိုင်းမှာသမ္မတထရမ့်ကတွစ်တာလူမှုကွန်ရက်မှာရေးခဲ့ပါတယ်။ဒီလစက်တင်ဘာ18ရက်ကစလို့ထပ်မံကန့်သတ်ဖို့စီစဉ်ထားတဲ့အမေရိကန်ကုန်ပစ္စည်းတွေကတချို့ကိုတရုတ်နိုင်ငံကဖယ်ရှားပေးလိုက်တယ်လို့မနေ့စောပိုင်းကကြေညာပြီးတဲ့နောက်မှာပဲသမ္မတထရမ့်ရဲ့ကြေညာချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။ဇူလိုင်ကစပြီးတော့ရပ်တန့်ထားတဲ့အမေရိကန်နဲ့တရုတ်ကုန်သွယ်ရေးဆိုင်ရာဆွေးနွေးညှိနှိုင်းမှုတွေကိုရှေ့သတင်းပတ်ထဲမြို့တော်ဝါရှင်တန်မှာပြန်ဆဖို့စီစဉ်ထားပါတယ်။ဆွေးနွေးပွဲတွေကနေသဘောတူညီချက်တခုရနိုင်မယ်လို့အကောင်းမြင်မျှော်လင့်ထားတယ်လို့သမ္မတထရမ့်အနေနဲ့တရုတ်နိုင်ငံအပေါ်မှာအခွန်တွေတိုးကောက်ဖို့အစဉ်သင့်ပြင်ဆင်ထားတယ်လို့လည်းအမေရိကန်ဗဏ္ဍာရေးဝန်ကြီးစတီဗ်မနူချင်ကသတိပေးပြောဆိုထားပါတယ်။
အမေရိကန်အလို့တော်ကဒီမိုကရက်အမတ်တွေဟာသမ္မတဒေါ်နယ်ထရမ့်ကိုတရားစွဲဆိုနိုင်မဲ့လုံထုံးလုံနေတဲ့အသစ်တွေကိုစတင်ချမှတ်နေပြီဖြစ်ပါတယ်။ဂျာတာဘရီနေကအလို့တော်မှာပြုလုပ်ခဲ့တဲ့လုံထုံးလုံနေဆိုင်ရာမဲခွဲဆုံးဖြတ်ချက်အရအလို့တော်တရားရေးကော်မတီဥက္ကဋ္ဌအနေနဲ့တချို့သောစည်းဝေးတွေကိုသက်သက်မှတ်မှတ်ကျင်းပဖို့ခွင့်ပြုနိုင်ပါတယ်။အဲ့ဒီစည်းဝေးတွေကသမ္မတကိုတရားစွဲဆိုဖို့တချို့တည်င်းအချက်လက်တွေဟာပြည့်စုံလုံလောက်မှုရှိမရှိကိုစစ်ဆေးသွားနိုင်မှာဖြစ်ပါတယ်။ဂျာတာဘရီနေဆုံးဖြတ်ချက်အရသက်တည်တွေကိုအဲ့ဒီစည်းဝေးတွေကိုလာရောက်ဖို့စင့်ခေါ်နိုင်ပြီးပုံမှန်ကော်မတီအစည်းအဝေးတွေတက်ပို့ကြတဲ့ကြားနာပွဲတွေလည်းလုပ်နိုင်ပါတယ်။သမ္မတထရမ့်ရဲ့ဥပဒေရေးရာဂိုင်တွေတဲ့အဖွဲ့ကိုလည်းအောက်လွတ်တော်ကော်မတီကတည်ကျင်တဲ့တည်င်းအချက်လက်တွေပေါ်စာနဲ့ရေးသားတုံ့ပြန်ဖို့တောင်းဆိုနိုင်ပါတယ်။အလို့တော်တရားရေးဆိုင်ရာကော်မတီတွေကတော့သမ္မတထရမ့်ရဲ့အခွန်ပေးဆောင်ခြင်းဆိုင်ရာသတင်းချက်လက်တွေမထုတ်ပြန်တဲ့ကိစ္စသမ္မတနဲ့ပတ်သက်ခဲ့မှုတဲ့အပြာမဲ့ကိုနှုတ်ပိတ်ခပေးတဲ့ကိစ္စနဲ့သမ္မတပိုင်တဲ့ဟိုတယ်တွေနဲ့အိမ်ချမ်းမြေတွေအသုံးပြုခပေးရမှာအမေရိကန်ခွန်အန်းပြည်သူတွေရဲ့အခွန်ငွေတွေကိုသုံးစွဲရတဲ့ကိစ္စတွေအပါအဝင်ကိစ္စတော်တော်များများကိုစုံစမ်းစစ်ဆေးနေကြပါတယ်။ဂျာတာဘရီနီကမဲခွက်ခဲ့တဲ့အောက်လွတ်တော်ရဲ့ဆုံးဖြတ်ချက်ဟာမရေမရရှုပ်ထွေးမှုတွေဖြစ်ပေါ်စေတယ်လို့လည်းတချို့ကဝေဖန်ကြပါတယ်ခင်ဗျ။
ဗြိတိန်ပါလီမန်ကိုသတင်းငါးဘက်ကြားဆိုင်ငံ့ဖို့အကြောင်းပြချက်ပေးတာမှာအလစ်ဇဘက်ဘီယင်မာကြီးကိုလိန်လယ်ပြောဆိုခဲ့တာမရှိကြောင်းဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကပြောဆိုလိုက်ပါတယ်လွှတ်တော်ကိုဆိုင်ငံ့လိုက်တာဟာတရားဝင်မှုမရှိကြောင်းတရားသူကြီးသုံးဦးပါဝင်တဲ့စကော့တလန်တရားရုံးကဆုံးဖြတ်ပြီးတဲ့နောက်တနေ့ဖြစ်တဲ့နောက်တနေ့မှာပဲဝန်ကြီးချုပ်ကပြောဆိုလိုက်တာပါလွှတ်တော်လုပ်ငန်းတွေကိုတော့မနေ့ကစပြီးအောက်တိုဘာ14ရက်နေ့အထိဆိုင်ငံ့ထားပါတယ်လွှတ်တော်လုပ်ငန်းတွေဆိုင်ငံ့မှုဆုံးဖြတ်ချက်ကိုစန့်ကျင်သူတွေကတော့အောက်တိုဘာ31ရက်နေ့မှာနောက်ဆုံးထားပြီးဥရောပသမဂ္ဂ EU ကနေဗြိတိန်ခွဲထွက်ရမယ့်အချိန်မှာသဘောတူညီချက်ရရမရရထွက်ဖို့ဝန်ကြီးချုပ်ကစီစဉ်နေတာတွေကိုလွှတ်တော်အမတ်တွေကန့်ကွက်မှာကိုဟန်တားဖို့ရည်ရွယ်တဲ့လုပ်ရအဖြစ်ပြောဆိုကြပါတယ်စကော့တလန်ရဲ့အမြင့်ဆုံးအယူခံရုံးကတော့ဝန်ကြီးချုပ်ရဲ့ကြေညာချက်ဟာတရားဝင်မှုမရှိကြောင်းဆုံးဖြတ်လိုက်တဲ့အတွက်လွှတ်တော်လုပ်ငန်းတွေဆိုင်ငံ့မှုဘယင်မာကြီးကိုအကြောင်းပြတဲ့နေရာမှာလိန်လယ်ပြောဆိုခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေလည်းထွက်ပေါ်နေပါတယ်ပြီးခဲ့တဲ့အပတ်အတွင်းကလည်းဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကသူ့ပါတီတွင်ကသဘောထားမတိုက်ဆိုင်တဲ့သဘောအမှတ်20လောက်ကိုထုတ်ပယ်ခဲ့ပါတယ်ဝန်ကြီးချုပ်ကတော့အခုလိုဆွဆွဲချက်တွေဟာလုံးဝမှန်ကန်မှုမရှိကြောင်းကိုလည်းတုံ့ပြန်ပြောဆိုခဲ့ပါတယ်
ကဘာတော်ဘာသာရေးဝိပုစာအုပ်တွေကိုတိုက်ခိုက်မှုများပြားနေချိန်မှာပဲဘာသာရေးဆိုင်ရာစာအုပ်တွေကိုကာကွယ်မဲ့အစီအစဉ်တစ်ခုကုလသမဂ္ဂတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကအချက်ပြလိုက်ပါတယ်ဘာသာရေးဆိုင်ရာစာအုပ်တွေဟာဝိပုမှုနေရာဖြစ်ပြီးစစ်ဖြစ်ရမယ့်နေရာမဟုတ်ကြောင်းဂူတာရက်စ်ကသတင်းတောက်တွေကိုကြတာပရိနေမှာပြောဆိုလိုက်ပါတယ်ဘာသာရေးစာအုပ်တွေကလုံခြုံမှုရှိကြောင်းနဲ့စာနာမှုနဲ့တိခံမှုတွေဆိုတာဟာတကဘာလုံးကတသားတည်းခံယူထားတဲ့တန်ဖိုးတွေဖြစ်ကြောင်းအာမခံလို့တဲ့သဘောနဲ့ဒီအစီအစဉ်ကိုစတင်ရခြင်းဖြစ်တယ်လို့သူကဆိုပါတယ်အမုန်းပွားတဲ့အမုန်းစကားတွေဖြစ်တီမှုကိုတွန်းလှန်ကြဖို့တိုက်တွန်းတဲ့အစီအစဉ်တစ်ခုလည်းဇွန်လတုန်းကစတင်ခဲ့ပါသေးတယ်။နိုင်ငံသားတွေကိုကြောက်တတ်တဲ့သဘောမျိုးကိုတွန်းအားပေးတဲ့အသုံးအနှုန်းတွေလူနည်းစုတွေရွှေပြောင်းနေထိုင်သူတွေနဲ့ဒုက္ခသည်တွေကိုခွဲခြားဆက်ဆံတဲ့နိုင်ငံရေးသမားတွေကိုကူတာရက်စ်ကရည်ရွယ်ပြောလိုခြင်းဖြစ်တာဖြစ်ပြီးဒီတစ်ခါမှာတော့သူကနာမည်တက်ဝေဖန်တာမျိုးမလုပ်ခဲ့ပါဘူး။နယူးဇီလန်နိုင်ငံခရစ်ချာ့ချ်မြို့ကဘလီတစ်ခုကိုတိုက်ခိုက်မှုကြောင့်လူ50ကျော်သေဆုံးခဲ့ရပြီးတဲ့နောက်မှာလည်းနယူးဇီလန်နိုင်ငံသားတွေနဲ့တကွာထတ်တူထမြဝမ်းနဲ့ကျွေးကြရအောင်ပြသတဲ့အနေနဲ့ကူတာရက်စ်ကနယူးဇီလန်ကိုတော့ရောက်ခဲ့ပါသေးတယ်။အဲ့ဒီချိန်ကစပြီးအစိုးရတွေဘာသာရေးကောင်းဆောင်တွေဘာသာရေးအဖွဲ့အစည်းတွေလူအဖွဲ့အစည်းတွေနဲ့ပြည်သူတွေအနေနဲ့ဘာသာရေးဆိုင်ရာအဆောက်အုံတွေကိုကာကွယ်နိုင်မဲ့အစီအစဉ်တစ်ခုရေးဆွဲဖို့ကူတာရက်စ်နဲ့တခြားအကြီးအကဲကိုယ်စားလှယ်တွေကတိုက်တွန်းခဲ့တာဖြစ်ပါတယ်ခင်ဗျာ။
ဗီယိုအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 လိုင်းဒိုမီတာ40 kHz 9.13 လိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
FUE American တန်ကတောက်ကြမနေ့ပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်။မြန်မာနိုင်ငံကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကိုပေးရထားတဲ့ Honorary Freedom ဆုကိုပြန်ယူသိမ်းမှုအတွက်လန်ဒန်မြို့တော် Corporation တရားရုံးအဖွဲ့ဝင်တွေကြာတာပရင်းတွေကမဲခွဲဆုံးဖြတ်လိုက်ပါတယ်။ Democracy ရေးအတွက်နှစ်ပေါင်းများစွာအကြမ်းမဖက်တိုက်ပွဲဝင်ခဲ့သူပြည်သူလူထုအတွက်အေဂျင့်လုံခြုံတဲ့လူမှုအတိုင်းဝိုင်းတစ်ခုတည်ဆောက်ပေးလိုတဲ့ဒေါ်အောင်ဆန်းစုကြည်ကိုသူ့ရဲ့တဆိုင်မတ်မတ်ဒီမိုကရေစီအရေးဆောင်ရွက်ချက်တွေအတွက်ဒီစုကို2019ခုနှစ်မေလကပေးအပ်ခဲ့တာပါစုရေးချဲ့ရေးကော်မတီဥက္ကဋ္ဌ Sir David Wootton ကမြန်မာနိုင်ငံကလူ့အခွင့်အရေးချိုးဖောက်မှုတွေကိုပြစ်တင်ရှုတ်ချလိုက်ပြီးတော့အခုလိုဒီစုကိုပြန်ယူသိမ်းရတာဟာကော်မတီသမိုင်းမှာမကြုံစဘူးဖြစ်ရလို့ပြောပါတယ်မြန်မာနိုင်ငံမှာဖြစ်ပျက်နေတာတွေနဲ့အရက်သားအစိုးရယက်တီချက်ကိုသိမြင်ရတဲ့အပေါ်မှာစိတ်မကောင်းဖြစ်မိတယ်လို့လည်းကော်မတီဥက္ကဋ္ဌကပြောပါရယ်ကော်မတီအနေနဲ့ဒေါအောင်ဆန်းစုကြည်ကိုဆက်သွယ်ဖို့၃ချိန်ကြိုးပမ်းခဲ့ပြီးမြဲဒေါအောင်ဆန်းစုကြည်ဘက်ကတစုံတရာတုံ့ပြန်မှုမရှိခဲ့ဘူးလို့လည်းဆိုပါရယ်မြန်မာနိုင်ငံကအကြမ်းဖက်မှုတွေနဲ့ရိုဟင်ဂျာလူနည်းစုတွေအပေါ်မှာနှိပ်စက်ညှဉ်းပန်းမှုတွေကိုကော်မတီအနေနဲ့လက်မခံနိုင်ကြောင်းနဲ့စုကိုပြန်ယူသိမ်းဖို့ကော်မတီဆုံးဖြတ်ချက်ကိုလည်းဒေါအောင်ဆန်းစုကြည်ကိုအတိပေးအကြောင်းကြားသွားမယ်လို့ဥက္ကဋ္ဌ Sir David Wootton ကပြောပါရယ်မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်ခံခြင်းမရှိဘဲနဲ့ရိုဟင်ဂျာတွေအပေါ်မှာဖိနှိပ်မှုတွေရှိတယ်ဆိုတဲ့ဆွဆွဲချက်ကိုလည်းညှဉ်းဆန်းလေးရှိပါရယ်Honorary Freedom စုဟာလန်ဒန်မြို့တော် Corporation ကပုဂ္ဂိုလ်တဦးချင်းစီကိုပေးအပ်တဲ့အမြင့်ဆုံးစုလဲဖြစ်ပါတယ်
။လူမျိုးတုံးတပ်ဖြတ်မှုနဲ့ရက်ဆက်ကြမ်းကြုတ်မှုတွေကိုကာကွယ်ရေးဆိုင်ရာအစည်းအဝေးတစ်ဆောင်ကို American အစိုးရကကြာတာပရင်းတွေကထုတ်ပြန်ခဲ့ပါတယ်။အခုလိုထုတ်ပြန်တာဟာ American နိုင်ငံအနေနဲ့ရက်ဆက်ကြမ်းကြုတ်မှုတွေကို ကာကွယ်လျှော့ချတုံ့ပြန်သွားဖို့တန်တိတန်ချတာမှုကိုဖော်ပြလိုက်တာဖြစ်တယ်လို့လည်းဆိုရတယ်။2018ခုနှစ်အမျိုးသားလူမျိုးရေးမဟာဗျူဟာအရလူမျိုးတုံ့ပြန်တတ်မှုနဲ့ရက်ဆက်ကြံ့ကြုံမှုတွေကိုကျူးလွန်သူတွေကိုအရေးယူနိုင်ဖို့လှုပ်ဆောင်မယ်လို့လည်းဖော်ပြထားပါရတယ်။အဲ့ဒီအစီအစဉ်သားမှာအမေရိကန်အစိုးရအနေနဲ့ရက်ဆက်ကြံ့ကြုံမှုတွေကာကွယ်ရေးစွမ်းဆောင်ရည်မြင့်တင်ရေးအဲ့ဒီလိုကာကွယ်ရမှာအထူးတကားပါဝင်ဆောင်ရွက်ရေးအတွက်အပြည်ပြည်ဆိုင်ရာအဖွဲ့အစည်းတွေဒေသဆိုင်ရာအဖွဲ့အစည်းတွေနဲ့လည်းဆက်လက်ပူးပေါင်းဆောင်ရွက်သွားမယ်လို့ပါရှိပါရတယ်။ကြာသေးခင်ကမြန်မာနိုင်ငံဖြစ်ပွားခဲ့တဲ့ရက်ဆက်ကြံ့ကြုံမှုတွေအတွက်တရင်အချက်လက်စုဆောင်ခဲ့တဲ့ကုလသမဂ္ဂလည်းအဖွဲ့အစည်းနဲ့နိုင်ငံအတိုင်းဝိုင်းနဲ့အမေရိကန်ဆွေးနွေးနေတဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့လည်းဆိုပါရယ်။ဥပမာအားဖြင့်2012ခုနှစ်မှာလူခွေးနဲ့ရက်ဆက်ကြံ့ကြုံမှုဆိုင်မြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့ကျူးလွန်ခဲ့တာနဲ့ပတ်သက်ပြီးရရှိတဲ့တရင်အချက်လက်တွေနဲ့ဂျိုဒူကရရှိတဲ့တပ်ပုံမှတ်တမ်းတွေကိုလွတ်လပ်တဲ့နိုင်ငံကအချက်လက်ရှာဖွေရေးအဖွဲ့ကိုပြရခဲ့တာမျိုးလို့ဆိုပါရယ်။အဲ့ဒီအစီအစဉ်ခန်းစားထုတ်ပြန်ကြောင်းကြေညာသူပြောခွင့်ရမျိုးသမီးတူကလည်းမြန်မာနိုင်ငံအတွင်းကရက်ဆက်ကြံ့ကြုံမှုတွေမှာပါဝင်သူတွေနဲ့သူတို့ရဲ့မိသားစုဝင်တွေကိုအမေရိကန်ပြည်ထောင်စုပြည်ဝင်ခွင့်ဗီဇာပိတ်ပင်ချမှတ်အရေးယူထားပြီးဖြစ်တယ်လို့ VOA ကိုဖြေကြားရမှာပြောသွားခဲ့ပါရယ်။အမေရိကန်နိုင်ငံဟာသူနဲ့သဘောထားချင်းတိုက်ဆိုင်တဲ့နိုင်ငံတွေနဲ့လည်းအမြင့်ချင်းဖလှယ်မှုတွေပုံမှန်ပြုလုပ်လို့ရှိပြီးအရေးယူတုံ့ပြန်ဆောင်ရွက်မှုတွေကိုပူးပေါင်းဆောင်ရွက်ဖို့လည်းဆွေးနွေးခဲ့ရမှာကင်မရွန်နဲ့မြန်မာနိုင်ငံတို့ရဲ့အခြေအနေတွေကိုလည်းအဆင့်မြင့်အရာရှိတွေကြားဆွေးနွေးနိုင်ခဲ့တယ်လို့အစိုးရကမှဖော်ပြထားပါတယ်။ရက်ဆက်ကြံ့ကြုံမှုတွေကိုကာကွယ်ရှော့ချတုံ့ပြန်နိုင်မှုအတွက်အင်ဂျီရောအနေနဲ့ရက်ဆက်ကြံ့ကြုံမှုကြိုတင်အသိပေးရေးလုပ်ငန်းအဖွဲ့ကိုလည်းဦးဆောင်သွားမယ်လို့အစိုးရကမှဖော်ပြပါရှိပါတယ်ခင်ဗျာ။
ပြီးခဲ့တဲ့ဇူလိုင်လအတွင်းကရုရှားရဲ့ S-400 အမျိုးအစားမစ်ဆိုင်းတုံးကာကွယ်ရေးစနစ်ကိုလက်ခံခဲ့တဲ့အတွက်တူရကီအနေနဲ့အမေရိကန်ရဲ့တန်ခမ်းပိတ်ဆို့မှုတွေကိုဆက်ပြီးတော့ရင်ဆိုင်သွားရဖို့ရှိတယ်လို့အမေရိကန်နိုင်ငံရေးနဲ့စီးရေးဆိုင်ရာလက်ထောက်နိုင်ငံကြားရေးဝန်ကြီး R. Clark Cooper ကမနေ့ကြာသပတေးနေ့ကပြောလိုက်ပါတယ်။ Syria မှာ IS အကြမ်းဖက်အဖွဲ့တွေနဲ့တိုက်နေတဲ့ကတ်တပ်ဖွဲ့တွေကိုအမေရိကန်ကအထောက်ပံ့ပေးခဲ့တဲ့ကိစ္စကြောင့်ပြီးခဲ့တဲ့နှစ်ကတည်းကတူရကီအမေရိကန်နဲ့ NATO မဟာမိတ်အဖွဲ့တွေကြားမှာတင်းမာမှုတွေမြင့်တက်နေတာပါ။ဒီကြားထဲမှာတူရကီကရုရှားလို့ S-400 အမျိုးအစားမစ်ဆိုင်းတုံးကာကွယ်ရေးစနစ်ကိုဝယ်ယူခဲ့တာကလည်းတင်းမာမှုကိုမီးထိုးပေးသလိုဖြစ်နေပါတယ်။တူရကီကရုရှားစီက S-400 ကာကွယ်ရေးစနစ်ဝယ်ယူတာကိုအမေရိကန်ကကန့်ကွက်ထားသလိုအမေရိကန်အတွက်မဟာဗျူဟာအရေးပါတဲ့လက်တွဲပဲနိုင်ငံဖြစ်ဆက်ဆံရေးပျက်စီးသွားနိုင်တယ်လို့ပြီးခဲ့တဲ့လတွေအတွင်းကတူရကီကိုအမေရိကန်ကသတိပေးထားပါတယ်။
အမေရိကန်သမ္မတအင်ဖြူတော်နာမှာထောက်လိုင်းရေးကြိယာတွေကိုအစ္စရေးကချထားတဲ့ဆိုတဲ့တဲ့ရင်ဟာလှုပ်ဆက်ဖြစ်တယ်လို့အစ္စရေးဝန်ကြီးချုပ်ဘတ်တမင်နတန်ယာဟုကပြောဆိုပြီးဒီလိုဆက်ဆဲချက်ကိုညှင်းဆိုလိုက်ပါတယ်။ဝါရှင်တန် DC အခြေစိုက် Political သတင်းဌာနကထုတ်ပြန်တဲ့သတင်းကိုအမေရိကန်ဆိုင်ရာအစ္စရေးတာဝန်ပြောခွင့်ရ Elette Stormer ကအခုလိုညှင်းဆိုလိုက်တာဖြစ်ပါတယ်ခင်ဗျာ
။ Direct from Washington The Voice of America
ဘာကောလာ73ရဲ့တောက်ကြနေမနဲ့ခင်ထိတ်တန့်ရောက်နေတဲ့မြန်မာနိုင်ငံတကာသတင်းတွေကိုမမျှသတင်းအောင်နဲ့ကိုရဲမင်းထွန်းတို့ပြောပြပေးသွားကြတာပါရှင်။အခုသတင်းလှော်ရီစက်တိုက်ထုတ်လွှင့်ပေးသွားပါမယ်။ရှေ့သတင်းပတ်တဲ့ရှမ်းပြည်နယ်ကျိုင်းတုံမြို့မှာတွေ့ဆုံမှုရှိတဲ့ငင်းချမ်းရေးဆိုင်ရာဆွေးနွေးပွဲမှာမြန်မာစစ်တပ်နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေအနေနဲ့တစ်ဖက်နဲ့တစ်ဖက်အ Ciò ပေးမှုတွေလုံနိုင်မှသာအပြစ်ရစဲရေးချင်းတွေကိုရောက်လာနိုင်မှာဖြစ်တယ်လို့တိုင်းရင်းသားအရေးလှုပ်ရှားသူတချို့ကသုံးသပ်တယ်လို့ဒီဆွေးနွေးပွဲဖိတ်ကြားထားတဲ့တစ်ချိန်တည်းမှာပဲမြေပြင်တိုက်ပွဲတွေဆက်ရှိနေတာကိုကြည့်ရင်လက်တွေ့အပြစ်ရရဲ့အတွက်နှစ်ဖက်သဘောတူညီချက်ရဖို့တိတ်မနည်းဆက်သေးဘူးလို့လေလာသူတချို့ကလည်းသုံးသပ်နေကြပါတယ်။အကြောင်းဆုံးကိုကိုညာဝင်းအောင်ကပြောပြပါမယ်ရှင်
။မြောက်ပိုင်းမဟာမိတ်တိုင်းဒေသလက်နက်ကန်တပ်ဖွဲ့တွေဖြစ်တဲ့ KIA, TNLA, AA, MNDA တပ်ဖွဲ့တွေနဲ့မြမတပ်မတော်တို့ကြားဩဂုတ်လ31ရက်နေ့ကရှမ်းပြည်အရှိန်အဟိုင်းတုံမြို့မှာတွေ့ဆုံပြီးနောက်စက်တင်ဘာ16-19ကျိုင်းတုံမြို့မှာပဲနောက်ထပ်တစ်ကြိမ်တွေ့ဆုံမှုအဆိုပြုခဲ့ကြတဲ့အတိုင်း NRPC ဘက်ကစက်တင်ဘာလ9ရက်နေ့မှာဖိတ်ကြားစာပို့ခဲ့တာကိုမြောက်ပိုင်းမဟာမိတ်အဖွဲ့တွေကလည်းတက်ရောက်မယ်လို့ VOA ကိုအတည်ပြုပြောထားပါတယ်။အခုလာမယ့်ရှေ့သတင်းပတ်တဲ့တွေ့ဆုံမှုအပေါ်အကောင်းမြင်မျှော်လင့်ထားတယ်လို့အမေရိကန်အခြေစိုက်တိုင်းသားများမဟာမိတ်အဖွဲ့အထွေထွေအတွင်းရင်းမှူး UM2 အောင်ကပြောပါတယ်။
အလုံးခဲအော်ဂိုလာ31ရက်နေ့မှာတရုတ်ရဲ့ PR ကြောင့်ပဲဖြစ်ဖြစ်ဒီမြန်မာစစ်တပ်အနေနဲ့နိုင်ငံတကာရဲ့ PR ပေးမှုကိုရှောင်ရှားလိုတဲ့နေပဲဖြစ်ဖြစ်ဘလို့ပဲဖြစ်ဖြစ်ပေါ့ဗျာဒီလိုမျိုးဒီစီဝေးလုပ်တယ်ဆိုတဲ့အရာအင်မတန်ကောင်းမွန်တဲ့ကျွန်တော်တို့ဆိုတဲ့ဒီထက်ပိုပြီးတော့မှစက်တင်ဘာ16ဆက်ကမှလုံးမဲ့စီဝေးအတွက်လည်းကျွန်တော်အနေနဲ့ပိုပြီးတော့မှမျှော်လင့်မိတယ
်အော်ဂိုလာ31ရက်နေ့ဇူနီဘုတ်မှာမြန်မာတပ်မတော်ဘက်ကအဆုံးဖြတ်ပေးနိုင်တဲ့သူတွေတက်ရောက်ချင်းမရှိတာကြောင့်အချို့ကိစ္စတွေမှာနှစ်ဖက်ညှိနှိုင်းဖို့အခက်အခဲရှိခဲ့ကြပါတယ်။ဒီတစ်ခေါက်မှာအခြေလဲမဆွေးနွေးနိုင်ရင်အပြစ်ရရေးနှစ်ဖက်သဘောတူညီမှုရဖို့ခက်နေလိမ့်မယ်လို့ဂျာမနီနိုင်ငံမှာနေတဲ့မြမတိုင်းရင်းသားအရေးကျွမ်းကျင်သူဆိုင်းဝမ်ဆိုင်းကသုံးသပ်ပါတယ်
။န
ကသူတို့မကြည်လည်တဲ့နေရာတမမှုတွေရှိတယ်လေအဲ့နေရာတမမှုကပါလေဆိုတော့အစားတော့ကတော့အေးအေးလိုက်စားပြရမယ်သူတို့ပြောတယ်ဗျာဒီနောက်ပိုင်းကျတော့တစ်ထက်လျှော့လာပြီးရှမ်းပြည်မှာတိုက်နေရင်လည်းရှမ်းပြည်မှာနေပါပါညာခွေးခွာအဲ့လိုပြက်လာဆိုတော့အဲ့ဒီအပိုင်းကလည်းအပြစ်ခတ်ရစရေးလုပ်မယ်ဆိုလို့ရှိရင်အခုတိုက်နေတဲ့တပ်တွေရောက်ရောက်နေတဲ့နေရာမှာသူတို့အကုန်ရက်ကြမှာပေါ့အဲ့သူတို့ရဲ့ဒီညီနောင်သုံးဖွဲ့ရဲ့ position ပေါ့နော်ပြဿနာအဲ့ဒီဥစ္စာကိုသူတို့ကြည်လျောက်မဆွေးနွေးနိုင်ဘူးဆိုလို့ရှိရင်အဲ့ဒီ bilateral ceasefire လည်းမဖြစ်နိုင်ဘူးဗ
ျဒီတစ်ခေါက်မှာနှစ်ဖက်တက်တွေကြားတပ်ပိုင်းဆိုင်ရာကိစ္စတွေအ धिक အထားဆွေးနွေးကြဖို့ရှိတာကြောင့်စစ်ကြောဖြစ်လာမဲ့ဆိုးကျိုးတွေကိုဒေသခံပြည်သူတွေဆက်ပြီးမခံစားကြရအောင်အလျှော်ပေးမှုတွေလုပ်ဖို့လိုလိမ့်မယ်လို့ UM2 အောင်ကထောက်ပြပါတယ
်အပြစ်ခတ်ရဆိုင်ရေးပေါ့နော်ဒီကိစ္စကိုလှုပ်ဆောင်တဲ့ခါမှာအ धिक အရေးကြီးတာတော့နှစ်ဖက်လုံးကစစ်တပ်ဘက်ကရောပြီးတော့ညီတော်သုံးဘက်ဘက်ကနေပြီးတော့မှရောအ धिक ကတော့အလျှော်အတင်းလေးတွေပေါ့ဗမာစစ်တပ်ဘက်ကလည်းသူတို့ဘက်ကလူကိုလိုချင်တာကြီးပဲအရန်တောင်းဆိုတာမျိုးမဟုတ်ပဲနဲ့အာထုတ်တူညီတော်သုံးဖက်ဖက်ကလည်းကိုလိုရာကြီးပဲအဲတောင်းဆိုတာမျိုးမဟုတ်ပဲနဲ့နှစ်ဦးနှစ်ဖက်အလျှော့အတင်းလေးတွေကိုတန်းတူညီမျှလေးပေါ့နောက်ဖြစ်နိုင်ခြေရှိတဲ့ဟာလေးတွေကိုဆောင်ရွက်သွားမယ်ညှိနှိုင်းသွားမယ်ဆိုလို့ရှိရင်တော့အပြုသဘောဆောင်တဲ့အနေအထားကိုကျွန်တော်ရောက်သွားမယ်နောက်ထပ်တဆင့်တက်လာတယ်လို့ကျွန်တော်အနေနဲ့အဲယူဆလို့ရတယ်ဒါပေမဲ့ဒီအလျှော့အတင်းကိစ္စလေးတွေအပေးယူတွေကိုတစ်ဖက်သက်မဟုတ်ပဲနဲ့ပေါ့နော်ဆောင်ရွက်မယ်ဆိုရင်တော့အောင်မြင်နိုင်တယ်သို့မဟုတ်ပဲအဲဒီမှာတော့ဆွေးနွေးနေပြီးတော့နောက်ဘက်မှာပြန်ပြီးတော့မှတိုက်ခိုက်နေတာမျိုးတော့မဖြစ်စေချင်ဘူးပေါ့နော
်တကယ်တော့ဩဂုတ်လ31ရက်နေ့ကျိုင်းတို့ဆွေးနွေးပွဲဖြစ်လာတယ်ဆိုတာကလည်းတရုတ်နိုင်ငံရဲ့ဂျားဝင်ဖိအားပေးမှုတွေကြောင့်ဖြစ်တယ်လို့လေ့လာသူအများစုကသုံးသပ်ထားတာပါတကယ်အပြစ်ခတ်ရစဲရေးလူညင်ရင်တော့အင်အားကြီးတဲ့ဘက်ကရှော့ဖို့လိုလိမ့်မယ်လို့ဆိုင်းဝမ်ဆန်းကမြင်ပါတယ
်ရေဘူရအားဖြင့်ကြည့်လို့ရှိရင်တော့နှစ်ဖက်စလုံးကနှိစက်ချင်တဲ့ဆန္ဒရှိတယ်ဆိုတဲ့ပုံစံမျိုးပေါက်တယ်ဒါပေမဲ့အဲ့ဒီခြေကြဲတဲ့အနောက်ဖက်မှာကျွန်တော်တို့လာတိုက်ရင်တော့ကျွန်တော်တို့ကတော့အဆောင်ကိုခုကမယ်လို့ပါလို့အဲ့ဒီညီနောင်သုံးဘွဲ့ပဲကလည်းပြောတယ်ဆိုတော့လည်းတို့လာပြီးတိုက်တယ်ဆိုရင်တို့ကပြန်တိုက်ရမယ်ဆိုအဲ့လိုမျိုးပြောထားတဲ့အခါကျတော့အခုတို့ထုတ်တဲ့ကြည်ရန်ချက်ပေါ့နော်တိတ်ပြီးစိတ်ထဲမှာဦးလိုက်အတက်လိုက်ပါတဲ့ပုံစံမျိုးထက်နိုင်ငံကြီးအရာတို့က position ယူခြင်းတဲ့ပုံစံလောက်ပဲသူကပေါက်တာဆိုတော့ကျွန်တော်ထင်တာကျောက်ဘူးတဲ့ရှိဘူးလို့ကျွန်တော်ထင်တယ်။တမတော်ဖေကဒီထက်ပိုပြီးတစ်ထစ်လျှော့မယ်ဆိုလို့ရှိရင်တော့အပြည့်အခက်ရစရည်ရက်သွားတဲ့အပိုင်းတော့ဖြစ်ချင်ဖြစ်လာနိုင်ရည်ရည်ရှိတယ်။တကယ်လို့တမတော်ကအရင်ပုံစံအတိုင်းပဲသူကတော့အဲ့လိုမားနေမယ်ဆိုလို့ရှိရင်တော့အပြည့်ခက်ရစရည်အစိရောက်ဖို့တော့သူကခက်မယ်လို့ကျွန်တော်ထင်တယ
်။ဒီတော့အတွင်းရခိုင်ဒေသမှာအေးအေးရခိုင်လက်နက်ကင်တပ်ဖွဲ့တွေနဲ့မြန်မာစစ်အတပ်တွေကြားတိုက်ပွဲပြင်းထန်နေသလိုရှမ်းပြည်နယ်ကြောင်မဲမြို့နယ်ချိုဟောင်းရွာမှာလဲစနေမှာ၁၂ရက်နေ့ညနေပိုင်းကမြမတက်မတော်တမတရားတိကနေ TNL တိုင်ရင်68ခုကိုလာရောက်တိုက်ခိုက်လို့တိုက်ပွဲတွေဖြစ်ပွားခဲ့ကြောင်း TNL ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
ကိုညာဟောင်းအောင်ပြပြသွားတာပါရှင်အခုထိုင်းနိုင်ငံမှာလှုပ်အားကားတွေလာနေချီမရကြတဲ့မြမအလုသမားတွေဘက်ကလည်းအလှည့်ပေးပါအောင်မယ်ထိုင်းနိုင်ငံကန်ချာဘူရီခရိုင်မှာဒီပီတာဖူ့ဒ်ဖက်ထရီမှာအလုပ်လုပ်ကြတဲ့ထိုင်းနဲ့မြန်မာအများစုပါဝင်တဲ့အလုပ်သမား300ကျော်ဟာလှုပ်အားကမရတာ3လရှိနေပြီဖြစ်လို့အရေးယူဆောင်ရွက်ပေးဖို့ထမကမြို့နယ်ရဲစခန်းဝင်းအတွင်းမှာစက်တင်ဘာလ12ရက်နေ့ကဆန္ဒပြနေကြပါတယ်ဒီဆန္ဒပြပွဲကိုတော့ထိုင်းနိုင်ငံကနာမည်ကြီးရှင်နေတူကဦးဆောင်ပေးနေတဲ့အကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင
်ကန်ကနဘူရီခရိုင်ထမကမြို့နယ်ရဲစခန်းဝင်းအတွင်းမှာစက်တင်ဘာလ12ရက်နေ့မနက်9:00အချိန်ကစပြီးထိုင်းနိုင်ငံရဲ့နာမည်ကြီးရှေ့နေနိုင်အချရာယယုံရတနဖုံဦးဆောင်ပြီးထိုင်းနဲ့မြန်မာအလုပ်သမား300ကျော်ဟာ3လကြာလှုပ်အားကလာကြမရတာကြောင့်ဆန္ဒပြခဲ့ကြပါတယ်အလုပ်သမားတွေကိုဦးဆောင်ဆန္ဒပြတဲ့ရှေ့နေနိုင်အချရာယယုံရတနဖုံကတော့အခုလိုပြောဆိုသွားပါတယ
်မိုက်ခေါပ်ကန်ที่ตปထမကจังหวัดกาญจนบุรีนะครับซึ่งเราได้มีการเตรียมพนักงานสอบสวนไว้รองรับนะครับในการดำเนินคดีอาญานะครับกับนายจ้างที่ไม่จ่ายค่าแรงให้กับคนงานทั้งคนไทยทั้งพม่ามา3เดือนแล้วนะครับซึ่งบริษัทไวต้าโพสต์เนี่ยนะครับ
กาญจนบุรีขยายมาရှိတဲ့ Vita Food Company ကမြန်မာနဲ့ထိုင်းအလုပ်သမားတွေကိုလှုပ်အားကလာစားမပေးတာ3လရှိနေပါပြီ။တက်ဆိုင်ရာကလည်းအရေးမယူလို့ကျွန်တော်ကိုယ်တိုင်လာပြီးတောင်းဆိုနေတာဖြစ်ပါတယ်။လှုပ်အားကဆုံးရှုံးနစ်နာနေတဲ့မြန်မာလူသမားတွေနဲ့ပတ်သက်လို့အလုပ်ရှင်တွေကိုတရားစွဲဆိုဖို့ထိလုပ်သွားမယ်ဆိုပြီးပြောဆိုသွားတာပါ။နာမည်ကြီး ဖိုက်တာကုမ္ပဏီဟာကက်ကနပူရီခရိုင်တွင်မှဘတ်တန်400ကျော်ရင်းနှီးမြှုပ်နှံထားတဲ့ကုမ္ပဏီဖြစ်ပါတယ်။ဒီစိတ်ယုံမှာအလုပ်လုပ်ကင်နေကြတဲ့အလုပ်သမားတွေဟာမြန်မာအများစုဖြစ်ပါတယ်။ထိုင်းနဲ့မြန်မာအလုပ်သမား300ကျော်ကို3လကြာတဲ့အထိလောအကလာစာရှင်းမပေးလို့အလုပ်သမားတွေကတက်ဆိုင်ရာဌာနဆိုင်ရာတွေကိုတိုင်ကြားခဲ့ပေမဲ့လာရောက်အေးအေးယူဖြည့်ရှင်းပေးခဲ့ခြင်းမရှိဘူးလို့လည်းရှင်းနေဖြစ်သူကဆိုပါတယ်။အလုပ်သမားတွေရဲ့လောအကနစ်နာမှုတွေကိုဖြည့်ရှင်းပေးဖို့အတွက်တောင်းဆိုထားပြီးတက်ဆိုင်ရာကဖြည့်ရှင်းမပေးဘူးဆိုရင်တော့ဆက်လက်ဆန္ဒပြသွားမယ်လို့လည်းရှင်းနေကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။ထိုင်းနိုင်ငံမှာမြန်မာရှေ့ပြောင်းအလုပ်သမား3000ထက်မနည်းရှိနေပြီးကန့်ချနဗူရီခရိုင်အတွင်းမှာလည်းတောင်းကနန်းရှိတဲ့မြန်မာအလုပ်သမားတွေအလုပ်လုပ်ကြနေကြတာပါ။အခုလိုမျိုးလောအားကလစာကို3လကြာတဲ့အထိမပေးတာကြောင့်မြန်မာလူသမားတွေကတော့အခက်အခဲတွေရှိနေကြပါတယ်။ဒီအတွက်မြန်မာလူသမားတွေရဲ့နှိမ့်နာမှုတွေကိုအမြန်ဆုံးဖြေရှင်းပေးဖို့အတွက်လည်းထိုင်းရှင်းနေကရက်စကန်ဝင်းထဲမှာဆန္ဒထုတ်ဖော်ပြီးတောင်းဆိုခဲ့ပါတယ်ရှင်
။မအေးမှပြောပြခဲ့တာပါရှင်။အခုရုရှားရွေးကောက်ပွဲအခြေအနေကိုကြည့်ကြရအောင်ပါ။ဒီသတင်းပတ်ထဲကျင်းပမဲ့ရုရှားနိုင်ငံကဒေသဆိုင်ရာရွေးကောက်ပွဲတွေမှာမဲပေးသူတွေကသမ္မတဗလာဒီမီယာပူတင်ရဲ့အာဏာရပါတီကိုအကြီးအကျယ်ဆန့်ကျင်မဲပေးကြပါတယ်။ဒီရွေးကောက်ပွဲကျင်းပရာမော်စကိုမြို့မှာတော့လမ်းပေါ်ဆန္ဒပြမှုတွေနဲ့ရဲတပ်ဖွဲ့ရဲ့နှိမ်နှင်းမှုတွေလည်းဖြစ်နေခဲ့ပါတယ်။အဓိကကြတဲ့ဒေသတွေမှာသမ္မတပူတင်ရဲ့ညှဉ်းပန်းတော့ရုရှားပါတီရှုံးနိမ့်မှုတွေကြုံတွေ့နေရတာကြောင့်သမ္မတပူတင်အနေနဲ့မချေနှက်မှုတွေတိုးပွားလာနေတဲ့ဒီတိုင်းပြည်ကိုဘလောက်ကြာကြာဥဆောင်နိုင်မလဲဆိုတဲ့မေးခွန်းတွေလည်းထွက်ပေါ်နေပါတယ်။ VOA သတင်းတောက်ရီကာဒိုမာကွီနာနဲ့အိုဂလာပါပါလိုဗာရုမော်စကိုကနေသတင်းပေးပို့ထားတာကိုကိုရဲမင်းထွန်းကပြောပြပေးပါမယ်ရှင်
။ပြည်သူလူထုအကြားမကျေနပ်မှုတွေတိုးပွားနေတာရောင်ပြန်ဟလိမယ်လို့အများကယူဆထားခဲ့ကြတဲ့ရုရှားဒေသဆိုင်ရာရွေးကောက်ပွဲကိုရုရှားသမ္မတဗလာဒီမီယာပူတင်ကိုရိုင်းနဲ့တွေ့ရောက်မဲ့ပေးခဲ့ပါတယ်။ရုရှားနိုင်ငံမှာနိုင်ငံရေးနဲ့စီးပွားရေးတိုးတက်မှုတွေရပ်တန့်နေတဲ့အချက်အပေါ်အခြေခံပြီးဒီလိုခံမှန်းခဲ့တာပါ။ခံမှန်းထားတဲ့အတိုင်းလည်းဖြစ်လာခဲ့ပါတယ်။အဓိကကြတဲ့ဒေသတွေမှာသမ္မတပူတင်ရဲ့ပါတီဟာလူများစုအနေအထားကိုထိန်းထားနိုင်ရုံလောက်သာရှိပါတော့တယ်။နိုင်ငံရေးလှိလသုံးသက်သူဘော်ဒစ်ကော့ဂရက်စကီကတော့ဒီရွေးကောက်ပွဲဟာလူတွေမကျေနပ်ဘူးဆိုတာကိုပြနေတာပဲလို့ဆိုပါတယ်။
The results of the election turned out to be very controversial because on the one hand
ရွေးကောက်ပွဲရလကအငင်းပွားစရာဖြစ်နေပါတယ်။တနည်းပြောရင်မဲပေးသူတွေကအာဏာပိုင်ကိုတော်တော်ကြီးကြီးကျယ်ကျယ်ပဲဆန့်ကျင်မဲပေးခဲ့ကြလို့ပါမော်စကိုမှာကျွန်တော်တို့တွေ့ရတာကမဲဆန္ဒနဲ့ဆက်ကူကူ20လောက်မှာအတိုက်ခံတွေနိုင်သွားခဲ့ပါတယ်။ဒီအဖြစ်ကိုနောက်ဆုံးအချိန်ကြီးရေရာမသိခဲ့ရပါဘူး။ပြောရရင်တော့မဲဆန္ဒနဲ့အားလုံးရဲ့တဝက်ပဲဖြစ်ပါတယ်။လူတွေမကျေနပ်ဘူးဆိုတာကိုပြသနေကြတာပါပဲ
။အခုကျင်းပခဲ့တဲ့ရွေးကောက်ပွဲတွေမှာထင်ရှားတဲ့နိုင်ငံရေးကောင်းဆောင်တွေကိုပါဝင်အရွေးခံခွင့်မပေးခဲ့တာကြောင့်ဆန္ဒပြပွဲတွေနဲ့ရဲကနှိမ်နှင်းတာတွေနဲ့ရုပ်ပြစင်ပြဖြစ်ခဲ့ပါသေးတယ်။အထိုက်ခံကောင်းဆောင်အလက်စီနာဗာညီကမဲဆန္ဒရှင်တွေကိုပူတင်ရဲ့မဟာမိတ်ကိုယ်စားလှယ်တွေကိုအနိုင်ရနိုင်ခြင်းအများဆုံးရှိတဲ့အထိုက်ခံကိုယ်စားလှယ်တွေကိုမဲပေးဖို့မဟာဗျူဟာကိုချထားပေးခဲ့ပါတယ်။လေလာသူတွေကနာဗာညီရဲ့ဗျူဟာအနိုင်ရတဲ့ပွဲလို့လည်းခေါ်ဆိုခဲ့ကြပါတယ်။အခုတော့2021ခုနှစ်မှာကျင်းပမယ့်ရုရှားပါလီမန် State Duma ရွေးကောက်ပွဲမှာလည်းဒီဗျူဟာအလုပ်ဖြစ်မဖြစ်ဆိုတာကိုလူတွေအားလုံးစိတ်ဝင်စားစောင့်ကြည့်နေကြလိမ့်မယ်လို့လည်းကြွန့်ကျင်သူတွေကဆိုပါတယ်။နိုင်ငံရေးလေလာသူနောက်တစ်ဦးဖြစ်တဲ့အင်ဒရီကော်တူနော့ဖ်ကလည်းဒူမာပါလီမန်ရွေးကောက်ပွဲမဲဆက်ပွဲတွေအတွက်တဖြည်းဖြည်းစတင်ပြင်ဆင်နေကြပြီလို့ပြောပါရယ
် Силы, которые участвовали в
forces involved in the Moscow election are starting to gradually
မော်စကိုရွေးကောက်ပွဲမှာထဲထဲဝင်ဝင်ပါဝင်ခဲ့တဲ့နိုင်ငံရေးအင်အားစုတွေဟာ State Duma ပါလီမန်ရွေးကောက်ပွဲမဲဆက်ပွဲတွေအတွက်တဖြည်းဖြည်းစတင်ပြင်ဆင်နေကြပါပြီအဲ့ဒီမဲဆက်ပွဲတွေက2021ခုနှစ်မှာစဖို့ရှိပါတယ်နေ့နေ့ဆိုတော့အချိန်လုံးလုံးလောက်ရှိပါလိမ့်မယ်။ဒါပေမဲ့ကျွန်တော်အမြင်ကတော့မော်စကိုမှာအခုဖြစ်ခဲ့တာကအမျိုးသားအဆင့်ရွေးကောက်ပွဲတွေမှာအနိုင်ရဖို့စိစောချက်တစ်ခုလည်းဖြစ်လာနေပါတယ်
။ဒီလိုနိုင်ငံရေးဆက်ကွက်တွေပေါ်လာနေပေမဲ့လည်းမော်စကိုရွေးကောက်ပွဲမှာလူအများမဲမပေးဘဲနေခဲ့ကြတာကတော့အဓိကပြကွက်တစ်ခုဖြစ်လာနေပါတယ်။မဲပေးနိုင်သူ18ရာခိုင်နှုန်းကပဲမော်စကိုရွေးကောက်ပွဲမှာမဲပေးခဲ့ကြတာပါ။မဲပေးသူနေပါပြီမဲ့လဲမဲပေးသူတွေအကြာအပြောင်းလဲကိုတွေ့ကျင်တဲ့ဆန္ဒရှိနေတာကတော့အထင်ရှားပါပဲမော်စကိုမှာမဲပေးခဲ့သူနာတာရှာကလည်းအခုလိုပြောပြပါတယ
် Wasn't it you would have told
I would like to see not just the change in the state Duma but a change of the overall attitude toward a human who lives in this country
ဒီမှာအနေနဲ့မြင်ချင်တာက State Duma ပါလီမန်မှာပြောင်းလဲတာတွေမကဘူးဒီတိုင်းပြည်ရဲ့နေနေတဲ့လူတွေအပေါ်အာဏာပိုင်တွေထားတဲ့အပြုအမူနဲ့သဘောထားတစ်ခုလုံးကိုလည်းပြောင်းလဲစေချင်ပါတယ
်။ရုရှားကောင်းဆောင်တွေရဲ့အနေအထားကလမ်းဆောင်လမ်းကွာကိုရောက်နေပါပြီလို့လေလာသူတချို့ကမြင်ပါတယ်။သ theory အရကတော့ဒါကသမရပူတင်ရဲ့နောက်ဆုံးသက်တမ်းဖြစ်ပြီးရုရှားနိုင်ငံရဲ့အာဏာဖွဲ့စည်းတိဆောက်ထားတဲ့ပုံတံကလည်းပြောင်းလဲပစ်ဖို့အချိန်တန်နေပါပြီ။နောက်ရေကောက်ပွဲတွေကိုကျင်းပဖို့ကတော့နှစ်အတန်ကြာလိုပါသေးတယ်။လက်ရှိသမရသက်တမ်းက2024ခုနှစ်မှာကုန်ဆုံးမှာဖြစ်ပေမဲ့လို့တချို့တွေကတော့ပူတင်ခေတ်လွန်ရုရှားနိုင်ငံအတွက်ကြိုတင်ကြံစည်နေကြသလိုစတင်လဲပြင်ဆင်လို့နေကြကြောင်းပါခင်ဗျာ။
ကိုရမင်းတို့ပြောပြသွားတာပါရှင်အခုကျမ်းမာရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုနှာစင်ကြားရပါမယ်ငှက်ဖြားတိုက်ဖြတ်ရေးအတွက်တစ်နှစ်ကိုအမေရိကန်ဒေါ်လာတန်2000လောက်ပို့ပြီးတော့ယင်းနှီးမြှုပ်နှံလိုက်မယ်ဆိုရင်မျိုးဆက်တစ်ဆက်လောက်အတွင်းမှာငှက်ဖြားမျိုးပြုတ်သွားနိုင်တယ်လို့ Lancet ဆေးပညာစာဆောင်ရဲ့စက်တင်ဘာလ17ရက်နေ့ထုတ်အစီရင်ခံစာမှာဖော်ပြပါတယ်ဒါပေမဲ့လည်းငှက်ဖြားမျိုးပြုတ်ရေးကိုကမ္ဘာအတိုင်းဝိုင်းကအဓိကပန်းတိုင်ဖြစ်ထားရမလားဒါမှမဟုတ်ဒီလိုလှုပ်လိုက်လို့မအောင်မြင်ရင်နောက်မှာအလှရှင်တွေကိုများစိတ်ပျက်စေမလားဆိုတာအခြေတင်ပြောနေကြတဲ့အကြောင်းကိုလည်းလန်ဒန်ကနေသတင်းတောက် Henry Ridgeway ကသတင်းပေးပို့ထားပါတယ်အပြည့်စုံကိုဒေါက်ခင်မျိုးသက်ကပြောပြမှာပါရှင
်ငှက်ဖြားရောဂါကြောင့်သေဆုံးသူကနှစ်ဆင့်4သိန်းခွဲလောက်ရှိပြီးအများစုကကလေးငယ်တွေပါတက္ကရာ2000ကဆက်ပြီးဒီရာစုနှစ်အတွင်းမှာပဲတည်ဆုံမှုထက်ဝက်လောက်ကျသွားပြီးငှက်ဖြားတိုက်ဖြည့်ရေးကတိတိတသာတိုးတက်လာခဲ့ပါတယ်။ Lancet ဆေးပညာစာဆောင်မှာဖော်ပြထားတဲ့ကမ္ဘာထိပ်တန်းငှက်ဖြားကျွမ်းကျင်သူ42ဦးရဲ့အစီရင်ခံစာသစ်မှာတော့ဒီရောဂါဟာမျိုးဆက်တစ်ဆက်စာအတွင်းမှာပဲပပျောက်အောင်လုပ်နိုင်တယ်လို့ဆိုပါတယ်။ဒါပေမဲ့တိတ်တော်မလွယ်လှဘူးလို့အစီရင်ခံစာရေးသူတူဖြစ်တဲ့ London Imperial College က Jake Baum ကပြောပါတယ်။
So you know you might think that actually right now we're kind of
ဒီကိစ္စကိုအခုချိန်မှာစဉ်းစားမယ်ဆိုရင်တော့လမ်းကြောင်းမှန်ပေါ်ရောက်ပြီလို့ပြောရမှာပဲဒီစိန်ခေါ်မှုကလွန်ခဲ့တဲ့2နှစ်လောက်ကတည်းကအခြေအနေဆိုးလာတာ
ပါအာဖရိကက၅နိုင်ငံမှာငှက်ဖြားဒဏ်ခံနေရတဲ့တကမ္ဘာလုံးရဲ့ထုတ်ဝက်လောက်ရှိနေတာပါဘာရွန်ဒီမှာငှက်ဖြားစာဖြစ်နေပြီးတော့ကျန်းမာရေးစောင့်ရှောက်မှုအတွက်ယင်းနှီးမြှုပ်နှံကြဖို့အရေးတကြီးလိုနေတယ်လို့ Saint DSC ငှက်ဖြားတိုက်ဖြတ်ရေးဗဟိုဌာနက Albert Bonnering ကပြောပါတယ်
Everyone should know that malaria is a disease of the poor.
လူတိုင်းသိတင်တာကငှက်ဖြားကစိမ်းသားတွေမှာအဖြစ်များတဲ့ရောဂါတစ်ခုဖြစ်ပြီးနိုင်ငံတော်ကျန်းမာရေးမူမှာလည်းငှက်ဖြားကသေဆုံးစေနိုင်တဲ့ရောဂါဖြစ်နေတော့မှာပဲ
။ကမ္ဘာတစ်လွှာငှက်ဖြားရောဂါတိုက်ဖျက်ရေးအတွက်တစ်နှစ်ကိုမှန်းကျေဒေါ်လာတန်ပေါင်း 4,300 လောက်သုံးနေရပေမယ့်တကယ်လို့2050မှာငှက်ဖြားလုံးဝအမြင့်ပြတ်သွားဖို့ဆိုရင်တစ်နှစ်ကိုနောက်ထပ်ဒေါ်လာတန် 2,000 ထပ်ပြီးသုံးဖို့လိုအပ်တယ်လို့အစိုးရခန်းစာရေးသူတွေကခန့်မှန်းပါတယ်။ဒီလိုအမြင့်ပြတ်စေဖို့အတွက်ခြင်တွေမျိုးထပ်ပြီးမပွားအောင်လုပ်နိုင်တဲ့မျိုးဗီဇထည့်ပြီးတာဒါမှမဟုတ်ငှက်ဖြားကပ်ပါးမျိုးရဲ့ခုခံနှိုင်းစွမ်းကိုခြေဖြတ်ဖို့လှုပ်ဆောင်တာအပါအဝင်နီလန်းသစ်တွေသုံးဖို့လည်းလိုအပ်ပါတယ
်။ We need every piece of the jigsaw puzzle. So to say that just controlling vector
ရုံးလုံးပေါ်လာဖို့ဆက်ရမယ်အပိုင်းအစအားလုံးရှိဖို့လိုပါတယ်။ဒီယောဂါဖြစ်ဖို့အဓိကထိန်းချုပ်ထားတဲ့အချက်ဒါမှမဟုတ်ဆေးအသစ်လိုနေတယ်ဆိုတာကိုတော့အများကလက်ခံကြမှာပါ။ဒီလိုနောက်ဆုံးပေါ်နှီးသက်လို့နေပေမဲ့အခုချိန်ထိတော့မတွေ့ရသေးဘူးလို့ထင်ပါတယ်
။ငှက်ဖြားပပျောက်ရေးအစီအစဉ်ကို1950နှစ်တွင်မှကြိုးစားခဲ့ကြပေမဲ့10နှစ်လောက်ကြာသွားတဲ့အခါမှာဆက်ပြီးမလုပ်ကြတော့ပါဘူး။အခု10စုနှစ်တွင်မှတော့အထူးသဖြင့် Bill နဲ့ Melinda Gates Foundation ကြောင့်ငှက်ဖြားပပျောက်ရေးအတွက်ပြန်ပြီးစိတ်တန်လာကြပါပြီ။ဒါပေမဲ့စိုးရိမ်မှုတွေရှိနေသေးပဲလို့ Bomb ကပြောပါတယ
်။ The last thing we want is to start saying we're marching towards eradication.
ပြားပပျောက်ရေးအတွက်ချစ်တက်နေပါတယ်လို့ကျွန်တော်တို့ပြောခြင်းပေမဲ့ပန်းနိုင်ကိုလည်းမရောက်နိုင်တိုးတက်မှုကလည်းမရှိတဲ့အတွက်လှူမဲ့သူတွေရင်းနှီးမြှုပ်နှံသူတွေကစိတ်ပျက်ကုန်ကြတာကြောင့်ဒါကဆုံးရှုံးမှုပ
ါကုလသမဂ္ဂကျန်းမာရေးအဖွဲ့ရဲ့ကမ္ဘာငှက်ဖြားဆိုင်ရာဒါရိုက်တာဒေါက်တာပေဒရိုအလွန်ဆိုကတော့
without adequate healthcare people centered
လူ့ကျန်းမာရေးဆုံးရှုံးမှုတွေငွေကြေးထောက်ပံ့မှုတွေကောင်းကောင်းမရရင်တော့ငှက်ဖြားပပျောက်ရေးအောင်မြင်မှာမဟုတ်ပါဘူး
ငှက်ဖြားပပျောက်ရေးအတွက်ရည်ရွယ်ချက်ကြီးကြီးနဲ့တန်ဋိဌာန်ချပြီးလုပ်ဖို့တကယ်လိုအပ်တာဖြစ်ပေမဲ့လူမှုကိုပညာပေးတာကလည်းထိုက်တန်တဲ့ရင်းနှီးမြှုပ်နှံမှုပါပဲလို့ Lancet အစီရင်ခံစာရေးသူတွေကထောက်ပြထားပါတယ
်။ဒေါက်ခင်မျိုးသက်ပြောပြသွားတာပါရှင်။ကျွန်မတို့ VOE ကို email ကတစ်ဆင့်ဝေဖန်ကြံပြုလို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆိုရင် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့ လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။ VOA American တန်ရဲ့တောက်ကြနေမနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ24 40 51လိုင်းလက်မီတာ190 kHz 1509တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်း Radio ထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါရဲ့ရှင်။အခုဒုတိယပိုင်းမှာတော့ Indian အသုံးအင်္ဂလိပ်သင်ခန်းစာကိုပထမဆုံးနားဆင်လေ့လာနိုင်မှာဖြစ်ပြီးတော့ကျမ်းမာရေးကဏ္ဍမှာကတော့
Family Letter Wallet ကလည်းပဲဒီနေ့ဒီနေ့ကြည့်ပြီးဆိုတော့ဒီနေ့ချက်တာကျော်တာကျေလို့ရပါတယ်။အဲ Coffee Latte ရဲ့ချုံရင်အကျိုးမသိရှောင်ပါလေပေါ့နော်
။ကလေးတွေအတွက်အဟာရပြည့်ဝအောင်ကျွေးမွေးတဲ့ဖြစ်ဆွက်စာအကြောင်းအပိုင်းနှစ်ကိုကလေးထုခုဒေါက်တာစောဝင်းကပြောပြပေးမှာကိုနားဆင်ကြရမှာဖြစ်ပါတယ်။နောက်ပိုင်းမှာတော့တိုင်းရင်သတင်းလွှာကဏ္ဍကိုလည်းထုတ်လွှင့်ပေးပါမယ်ရှင်။အခုအရင်ဆုံးတော့ American Style Indian အသုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်လေ့လာကြရအောင်ပါ။ဒေါ်လာလတ်တန်ကစီစဉ်ပို့ချထားပါတယ်ရှင်။
ဒီကိမ်းနဲ့တင်ပြမယ့် idiom အသုံးကတော့
whistle blower
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက w h i s t l e whistle ကကျမတို့မြန်မာအခေါ် whistle b l o w e r blower က b l o w blow ဆိုတဲ့ကိရိယာဖြစ်တဲ့မှုတ်တယ်ဆိုတဲ့အဓိပ္ပာယ်ရတဲ့စကားကလာပြီးတော့ b l o w e r blower ကတော့မှုတ်သူပေါ့ရှင်စကွိုက်ခရုံရဲ့ဓာတ်ရိုက်အသေးပဲကတော့ဖီစီမှုတ်သူပေါ့ဒီစကားဆင်းတဲ့လာရာကတော့တချိန်ကအင်္ဂလိပ်ရဲတွေစီကလို့ဆိုပါတယ်ဥပဒေချိုးဖောက်ရာရောက်တဲ့လောက်ရမျိုးကျွလွန်နာကိုတွေ့ရင်အနည်းတစ်ပိုက်ရှိလူတွေရောတခြားရဲတွေရောတည်နိုင်အောင်လို့တနည်းအန်ဒီယေဂိုအတိပေးနိုင်အောင်ဖီစီတာမှုတ်ပြီးသတိပေးရာကဒီအသုံးဆင်းတဲ့လာတယ်လို့ဆိုပါတယ်အီဒီမ်ဆိုတဲ့တဝိုက်အသေးပဲကတော့ဒီနေရာမှာလူတူအဖွဲ့စည်းတရလုံငန်းကွင်းစသဖြင့်မှာဥပဒေချိုးဖောက်ရာရောက်တဲ့လောက်ရမျိုးကျူးလွန်နေတာမျိုးအဂတိလိုက်စားတာမျိုးပြည်သူဘာသာငွေအလွဲသုံးစားလုပ်တာမျိုးအလဟတဖြုံးတီးပစ်တာမျိုးကျန်းမာရေးလုံခြုံရေးစသဖြင့်ဆိုင်းယားစီးမြင့်တွေချိုးဖောက်တာမျိုးစသဖြင့်မလုတင်မလုထိုင်မလုအပ်တဲ့လောက်ရမျိုးလုပ်နေတာကိုတွေ့လို့သက်ဆိုင်ရာကိုတာဝန်တိတိအကြောင်းကြားတိုင်ကြားတာမျိုးသက်ဆိုင်ရာအာဏာပိုင်ကိုယ်တိုင်ကကျူးလွန်နေတာဆိုရင်သတင်းမီဒီယာစသဖြင့်ကိုအတိပေးအကြောင်းကြားတာမျိုးဖြစ်တဲ့အသိစိတ်ရှိရှိနဲ့ပြုလုပ်တဲ့လူမျိုးကိုဆိုလိုတာဖြစ်ပါတယ်။တကယ်လို့လေအများအားဖြင့်ကို့အထက်အရာရှိကကျူးလွန်နေတာမျိုးဆိုရင်ပြောကြည့်ပေးမယ်လေမပြောရတာကို့ကိုပြန်ပြီးတနည်းလေမဲမှအရေးယူခံရမှာမို့အမှန်ကိုသိရတဲ့မျိုးသိထားတာတွေလည်းရှိနိုင်ပါတယ်။ဒါကြောင့် whistle blower ဖြစ်နိုင်ဖို့ကအသိစိတ်ရှိဖို့နဲ့တတ်သိရှိဖို့လိုတယ်လို့တခါတရံလဲလောက်ချမ်းတိုင်တန်းတာမျိုးမဖြစ်သင့်ဘူးလို့သတိပေးချင်ပါတယ်။အမေရိကန်စုရလုပ်ငန်းခွင်မှာတော့အသိစိတ်နဲ့တိုင်တန်းတာမျိုးဆိုရင်အဲ့ဒီ whistle blower ဟာလက်တုံပြန်ကြည့်မခံရလေအောင်ဥပဒေအရအကာအကွယ်ပေးထားခြင်းလေးခံရပါတယ်။ whistle blower နဲ့ပတ်သက်လို့ George Group ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ John told me he is the whistle blower in reporting his boss's misconduct in the office.I guess his conscience made him do it.
ဆရာသမားယုံမှမတော်တရားတွေလုပ်နေတဲ့အကြောင်းသက်ဆိုင်ရာကိုအတိပေးတိုင်ကြားခဲ့တာသူပါပဲလို့ဂျွန်ကကျွန်တော်ကိုပြောပြခဲ့တယ်။အတိစိမ့်ကြောင့်မနေနိုင်လို့သူအဲ့ဒီလိုလှုပ်လိုက်တာပဲလို့ယူဆရပါတယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ John told me he is the whistleblower in reporting his boss's misconduct in the office. I guess his conscience made him do it.
တခုခုတရားမဝင်တာစီမင်းချိုးဖောက်တာအလွဲသုံးစားလုပ်တာမျိုးလုပ်နေတာကိုကို့အသိစိတ်ကြောင့်တက်ဆိုင်ရာကိုအတိပေးအကြောင်းကြားတယ်ဆိုရင်အဲ့ဒီလူကိုဘယ်လိုပြောမလဲ
whistle blower
လို့ပြောလို့ရပါတယ် အရာကတော့ဒီကိရမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
American Style နဲ့ခင်အင်္ဂလိပ်သင်ခန်းစာကိုဒေါ်လာလာတန်စီစဉ်ပို့ချပေးခဲ့တာပါရှင်။ VOA မြန်မာပိုင်းကထုတ်လွှင့်ပေးနေတဲ့အင်္ဂလိပ်သင်ခန်းစာတွေကို VOA ရဲ့ Internet ဆက်မျက်နှာမှာအင်္ဂလိပ်စာလေ့လာမယ်ဆိုတဲ့ခေါင်းစဉ်အောက်ကနေလေ့လာနိုင်ပါတယ်။ Website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
်။ VOA ရဲ့တောက်ကြနေမနက်ခင်းစီစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ကျမ်းမာရေးခန္ဓာကိုနားဆင်ကြရမှာပါ။ဒီတစ်ပတ်မှာတော့ကလေးဖြစ်ဆက်စာအပိုင်းနှစ်ကိုတင်ပြပေးထားတာပါအပိုင်းတက်မှာကလေးတွေအတွက်လိုအပ်တဲ့အာဟာရဘောင်းစုံကျွေးဖို့အချက်၁၀ချက်မှာ၆ချက်ကိုပြောပြထားခဲ့ပြီးဖြစ်ပါတယ်ဒီတစ်ပတ်မှာတော့ကြံနေတဲ့အချက်၄ချက်အကြောင်းကိုမှတ်ရလွယ်အောင်ဆက်ဆိုထားတဲ့စာချုပ်ကိုရွတ်ဆိုရင်းနဲ့ရှင်းလင်းပြောပြပေးသွားမှာပါကဗျာဆက်ထားသူကလေးအထုကုနဲ့စေတက္ကသိုလ်တက်ကလေးကျမ်းမာပညာဌာနအငိမ့်စားဌာနမှပမောက်ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားတာဖြစ်ပါတယ်ရှင်
โอเคคลีติกุเสี่ยวจีปามอกค่ะดร.สวนครับเนี่ยเราတို့ဒီคลีဖြည့်ဆက်စာအတွက်မှတ်ရလွယ်ဘောဆရာเนาะပြောခဲ့တဲ့နေရာမှာပြီးခဲ့တဲ့ဘတ်တုံက6လကျော်မှဒီဖြည့်ဆက်စာစကြွေးဖို့နောက်ချော့မြူပြီးတော့အရတာစုံလဲကြွေးပေးဖို့တန်ရှင်းပူနွေးဖို့အစာပိုင်းမှာနည်းနည်းပဲစကြွေးคลีချိန်တာကိုပိုကြွေးပြီးနောက်မိခင်တို့ကိုလည်းချက်ချင်းမဖြတ်ဖြစ်ဖို့နောက်ပြော့ပြော့တည်တည်တုံကြွေးဖို့စတာတွေကိုပြောခဲ့ကြပါတယ်ဆရာဒီတစ်ခေါက်တော့ဆရာရေနောက်ကျန်တဲ့အချက်တွေကိုပြောမှာမလို့နောက်တစ်ချက်ကိုစပြီးတော့ရှင်းပြပေးပါလားဆရာရေ
နောက်တစ်ချက်ကနံပါတ်9ကတော့သာသာမီမီကြီးလို့လားပမာဏကိုပို့သေးပါဘူးနော်သုံးချိန်လေးချိန်နေ့ချင်းကြည့်ပေးယူစားလဲချမ်းမှာပေးပါနော်အကလေးကမတိတဲ့ပို့ကြည့်လာတဲ့နေ့သုံးနေ့ရရောက်လို့ရှင်တော့ဒီပမာဏပို့တော့စားလာမှာပါအဲဒီသုံးဆိုရတဲ့ကလေးဆိုတဲ့နေ့သုံးချိန်လေးချိန်အထမင်းကြီးပေါ့နော်အဲလိုစားကြည့်ဒီလိုကောင်းနေကြားထဲမှာလည်းဒီငုံပဲသေးစားကျို့လို့ပါလေစားတော့ဒီပါလေဥပမာဆိုတော့မြန်မာစားတော့ဒီလည်းကောင်းတာပဲဟိုကျော်တော့နော်ဒီလိုချင်ဒီကောင်းရင်းပေါင်းလို့နော်ဒီမအောင်တော့ပါလို့ဒါမျိုးတွေလည်းကျေလို့ရပါတော့နော်အဲဒီချင်းမျိုးကြီးကြည့်ပါ
ဟုတ်ကဲ့ဆရာနောက်နံပါတ်8ချက်ကောဆရာ
နံပါတ်8ချက်ကတော့ပါလဲဆိုတော့တင်းပြူကြီးမကျွေးပါအင်္ဂါဥနုပါလိရပါတော့ဆိုတော့ကျွန်တော်တို့မြန်မာယူဆအားကကြတော့တင်းလေးအများကြီးပါအင်းနယ်လေးနဲ့ကျွေးရတယ်ကလေးဆိုရင်သားကျွေးရင်သန်းထားမယ်ပေါ့နော်ဘဲကျွေးရင်ဘိုင်းနာမယ်စသဖြင့်ဒီလိုယူဆကြတယ်အဲ့ဒါမှားပါလေအမင်းဖြစ်ရဲမကျွေးပါနဲ့အသားရင်းနားရီကျဲဘဲဝမ်မာဇလို့ချင်တဲ့တော့တမင်းပေါ့နော်တာငါဥမပါစီရပါနော်ပြန်နေတဲ့ဟာဆုံးမယ်မှဒီနိုင်ရင်ရပါစီပြပါနော်ဆိုတာပြန်နေတဲ့တဲဝါလေးကလည်းပဲဟင်းဒီနိုင်ဒီနမကြီးဖြစ်ဆိုတော့ဒီနိုင်ချက်တာရောကျော်တော့ကျေလို့ရပါတော့ coffee လည်းပဲအချို့ရင်အချို့မသိရှောင်ပါလေပေါ့နော်ဆိုတော့ coffee လည်းလည်းပဲအချို့ရင်တောက်နေတော့သူက calorie တော့ပေးတယ်ပေါ့နော်အဲဒါဘိုက်ကဝါတော့လေဝါတော့ရတဲ့ဒီပြည့်စားတော့တယ်မစားတော့အဲကြတဲ့ခါကျတော့လုံအပ်တဲ့ဒီဗီတာမင်နဲ့သတ္ထုဓာတ်တွေကိုသားဓာတ်တွေမရအောင်ဖြစ်တတ်တာအဲတော့ clean ရတယ်က coffee လည်းပဲအချို့ရင်တန်နေကြတာမတိုက်ပဲထားတာကောင်းပါအဲလိုကနှုတ်ချေကစားတော့လေတချို့ကဒီနောက်အကူကြတော့နော်ဆိုတော့ဒါတွေနဲ့တိုက်နေတယ်ဒါကြောင့်ကျွန်တော်နေလဲဒါတွေဒီပြောရေးပေါ့တို့ချေခံပြောရေးလည်းပြည့်ပြည့်စုံနဲ့ဟာရမဟုတ်ပါဘူးနော်အများတော့ဖြစ်တော့ချုံတတ်တဲ့ပါပြီးတော့အသားဓာတ်တို့စီဓာတ်တို့ကျန်တဲ့ဗီတာမင်တို့ပါဝင်မှုသိရှိပါနော်အဲ့ဒါတွေတိုက်နေလို့ရှိရင်ကလေးကအစားတောင်းမစားပါဘူးနော်ရေးစားရင်းရေးတောက်ချမိကျွန်တော်လည်းကောင်းတယ်ပြပါနော် ။ဒါကြောင့်ဒီချိုးရည်လေးတောက်မယ်ဆိုရည်ပဲတောက်ခိုင်းတာ။ဒီကတော့လည်းနည်းနည်းထိစတိုက်ပါပါနော်
။ဟုတ်ကဲ့ဆရာကြီး။နောက်တစ်ချက်ကဆရာကြီးနံပါတ်9ပေါ့နော်
။နံပါတ်9ကတော့ဘယ်လိုလဲဆိုတော့တတ်ထုတ်တဲ့ပီတာနဲ့အားစေးပုံမှန်ကျွေးချင်ခြင်း။ဆိုတော့ကလေးတိုင်းမှာဘယ်လောက်ပဲကျွန်တော်တို့အားရပြီးတော့ဘယ်လန့်စ်တိုင်းလို့ခေါ်ပါနော်။ပြည့်စုံတဲ့အားရပြီးပြီးကလေးငယ်တွေလိုအပ်နေတဲ့ဗီတာမင်ပေါ့နော်သူကဗီတာမင် A လို T လို့နော်ပြီးလို့ရှိရင် B complex ပေါ့နော်ဒါရီယာကျိုးနေပါလေသတ္တုဓာတ်တွေပုံမှန်ဆိုလို့ရှိရင်တန်တက်တော့ဇင်းတော့နော်မန်ဂနီဆိုစားတဲ့သတ္တုဓာတ်တွေလိုပါလေဒါရီယာစားတော့ကရပါမှန်ပါလေသို့တော်လေတန်တက်ဆိုလို့ရှိရင်တော့ကလေးတိုင်းကို6လနဲ့9လပြီးတော့စားတော့ဘယ်လိုပဲချွေးချွေးတန်တက်တော့ချက်ရှိတယ်အဲ့တော့တန်တက်ပါလေအားစေးကြီးတိုက်ကျွေးတယ်ပါအဲ့လိုပဲဒီနံပါတ်9မှာရေးထားတာမိခင်ကိုလည်းတိုက်ကြည့်ပြီးဗီတာမင်နဲ့တန်တာဆေးဆိုတာပါ။အဲ့တော့မိခင်ကဒီလိုတိုက်မိခင်ဖြစ်နေတဲ့ခါကျလို့ရှိရင်သူ့အတွက်လိုအပ်ချက်ကအများများပါလေ။ဒါကြောင့်သုံးနေပြေးပါလေအားရအောင်စားတောင်မှဗီတာမင်ပါတဲ့ပန်တက်ပါတဲ့အားစီမိခင်ကဆက်တောက်လို့ပါလေ
။ဟုတ်ကဲ့ဆရာအဲ့တော့နောက်ဆုံးအချက်ဖြစ်တဲ့နံပါတ်30ဖြည့်ဆက်စာနဲ့ပတ်သက်ပြီးတော့လိုက်လာတင်တာက
နံပါတ်30ကမနာမကျန်းဖြစ်နေပြီးစားစာမပြတ်စေခြင်းဒီပုတ်တိုက်တူချိုက်ဆောင်းမပူချွေးလိုက်ဇလန္ဒမြင့်တက်ကစားစားပူချွေးပါလို့ဆိုတော့သက်သာပါတယ်ဆိုတော့နေမကောင်းဖြစ်တဲ့အခါကျတော့ဖြစ်နေတယ်အခါတလေကကလေးကိုစားဖြတ်ထားကြတယ်စားဖြတ်ထားလို့ကစားမစားရင်ဒီလူကရရောက်တော့မလို့လို့တွေ့ကြတာမှရှိပါတယ်မင်းတို့မှားပါတယ်ကလေးနေမကောင်းဖြစ်တဲ့အခါမှာပူရတော့ကလေးရပူလို့ပါတယ်အဲ့မှာတမင်းကျွေးရမှာစံတက်ရမှာဆိုတော့စံတက်ကပိုကောင်းပါလေ။ဘာလို့လဲဆိုတော့ညာရေကလည်းပူဝင်သွားတယ်။နောက်ပြီးတော့ကြားနာပြီဆိုတာနဲ့ခလီတိုင်းမှာဒီပြုတ်ခြင်းအရင်ဖြစ်တတ်ပါလား။အဲ့ကြောင့်စံတို့နဲ့တမင်းနဲ့ဆိုတော့စံတက်ကပိုကဘုကလာတာနေတော့ဘုဒါဟုဆိုလို့ရပါဘူး။ညာတမင်းကျွေးရဘူးဆိုတော့အစာလေးဖြတ်ထားဖို့မဟုတ်ပါဘူး။ညာရေပတ်ရောပေါ့နော်။ခင်းရလည်းဟာရတာလည်းရှိအောင်လုပ်လို့ရပါဘူး။ဝါဆိုတာစက်ကလေးကိုစားလို့အဲ့လိုထဲဝင်လို့ပါလို့နော်သူကတော့တပင်းဆိုတဲ့လို့ထဲပါလို့အဲ့တော့နေတိုင်းကောင်းဖြစ်နေတဲ့အချိန်မှာအရေပါတဲ့အစားအသောက်တွေပို့ပြီးတော့တိုက်တာသူချိုက်တဲ့အစားအသောက်တွေသုံးဖို့ကြည့်ပါဇလန်ထပြီးနှစ်ပတ်ကြာဒီကောင်းပြီးတဲ့နှစ်ပတ်ကြာတည်းဟာစားစာတွေခါလိုက်တဲ့သူကပုံစားနိုင်ပါလေပို့ပြီးတော့ဇလန်ထမှာပုံစားနိုင်တော့
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီဖြည့်ဆက်စာကလေးတွေတဲ့ကြွေတာနဲ့ပတ်သက်ပြီးတော့ဆရာနောက်ထပ်ကောထည့်ပြောချင်တာရှိသေးလားဆရာအရေးကြီးတာ
ဖတ်ပါမှတ်ပါဒီချက်ချက်တာတာနီဗီလို့တက်လို့ကျွန်တော်ညီကုန်းထုတ်ထားပါတယ်ဆိုတော့ဒီချက်လေးကြည့်လို့ရှင်တော့လည်းတော်တော်လေးပြည့်စုံလို့မှတ်ပါတယ်အခုရှိတော့ဘယ်လိုလဲဆို ready made ပေါ့နော်အဲပြင်ပါနေပါမယ်ကညာလာတဲ့ ready made စားတော့တရားတော့ကလေးအတွက်ကတော့ဘယ်လိုလဲဆိုဒီကနေ့လည်းပြင်ဆင်လုပ်ရတာလို့ရတယ်ပေါ့နော်အဲ့မဲ့ကျွန်တော်အနေနဲ့တော့လည်းဆက်ဆက်ကိုယ်တိုင်ချက်ပြစ်ပြီးတော့တော့အရသာရှိမှာမဟုတ်ဘူး။ဒါဆိုဒါရီယာကိုပထမဆုံးထုတ်လုပ်ခဲ့တဲ့အနေနဲ့ရင်းစင်းနေပြီးစီတူဘူးတဲ့နဲ့တော့ဒီကမောနဲ့ဒီရောက်လာတဲ့ဆိုင်မှာကြာတယ်ပြီးတော့ပြန်တော့တော့ဆိုတော့ဥမာပြင်ဆိုတာဒီအပြင်ပြည့်ကိုဒီလည်းလည်းဆက်ဆက်စားရတယ်ဘူးရရတဲ့ဒီစားရတယ်ရတာမျိုးကွာနေမှာကျွန်တော်တက်နိုင်လို့ရှိတော့ကိုယ့်ဘကိုယ်ပဲချက်ပြစ်ပြင်ဆင်ပြီးတော့ကြာပို့ကောင်းမှာကလေးတွေကကျင်းရလောက်ချက်ချလို့ရပါတော့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝေးမဲ့စီစဉ်ထုတ်လွှင့်ပေးနေတဲ့ကျမကြီးခန္ဓာကိုနားဆင်ခဲ့ကြရတာပါရှင်။ကျမတို့ VOE ကနေပြီးတော့ထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ်လိုပဲ VOE ရဲ့ TV သတင်းလွှာအစီအစဉ်တွေကိုလည်းနေ့စဉ်ည9နာရီရေဒီယိုအစီအစဉ်ပြပချင်း Intercept 17နဲ့ Mia Set 3ဂျိုရူတို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါရှင်။ VOE ရဲ့တောက်ကြနေ့မနေ့ခင်အစီအစဉ်တွေကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့နားဆင်ကြရမယ့်တိုင်းရင်းသတင်းလွှာကဏ္ဍကိုတော့နေဆက်ဒေတာကတိုင်းရင်းသားသတင်းတောက်တွေစူးစီးတင်ပြပေးနေတာဖြစ်ပါရှင
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွာကကြိုဆိုပါရယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေတာတွေမှာဖြစ်ပျက်နေတဲ့အဖြစ်ပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါရယ်
မင်္ဂလာပါရှင်ကျမကအာမီပါဖီဗာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မြေပုံမြို့နယ်မှာအမျိုးသား2ဦးအသက်ခံထားရပါတယ်ချင်းပြည်နယ်ပလဝမြို့နယ်ဘက်မှာမြေမြုပ်မိုင်းပောက်ကွဲခဲ့လို့ရွာသား2ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်ဆိုတာနဲ့ပေါင်းစည်းထားတဲ့တိုင်းသားနိုင်ငံရေးပါတီ၅ပါတီကလည်းမြန်မာနဲ့တရားစတာဆိုင်ရာမူဝါဒတွေကိုဆွေးနွေးခဲ့တဲ့အကြောင်းတွေကိုကြားကြားရမှာပါရှင
်ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မြေပုံမြို့နယ်ကန်းတော်ကြီးမြို့မှာကောင်းပြတ်ခံထားပြီးတည်ဆုံနေတဲ့အမျိုးသားအလောင်းနှလောင်းကိုတွေ့ရှိခဲ့ပါတယ်အဲ့ဒီအလောင်းနှလောင်းကိုစက်တင်ဘာလ10ရက်မနေ့9နိုင်အချိန်ခန့်ကအလဲပိုင်းရက်ွက်ဈေးအဝင်ဝမှာတွေ့ရှိခဲ့တာဖြစ်ပြီးဖြတ်ထားတဲ့ဥကောင်းကိုရင်ပတ်မှာတင်ထားတာဖြစ်တယ်လို့ကြေးရွာသားတွေကပြောပါတယ်တပ်ဖြတ်ထားတဲ့လက်တဲတရခန်းကိုရှာဖွေစစ်နေစေဖြစ်တယ်လို့တပ်ဆိုင်ရာရဲအဖွဲ့ကပြောပါတယ်အလားတူအမျိုးနယ်မဲလက်မောင်ကျေးရွာကအမျိုးသားတအူးလဲစက်တင်ဘာလ9ရက်နေ့ညအချိန်နေအိမ်မှာအိတ်နေစဉ်လူတစုကဓာတ်နဲ့ဝင်ခုတ်တဲ့အတွက်တည်ဆုံသွားတယ်လို့ဒေသခံတွေကပြောပါတယ်အခုလိုအရက်သားတွေရရဆက်ဆက်တပ်ဖြတ်ခံရမှုဖြစ်စဉ်တွေကြောင်းလုံခြုံမှုအတွက်စိုးရိမ်နေကြတယ်လို့ဒေသခံတွေကပြောပါတယ
်ချင်းပြည်နယ်ပလက်ဝါမြို့နယ်နှမသာကျေးရွာဘက်မှာစက်တင်ဘာလ10ရက်နေ့မှာမြေမြုပ်မိုင်းပေါက်ကွဲခဲ့လို့ရွာသား2ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့နှမသာကျေးရွာသားကိုကျော်တန်းကပြောပါတယ်မိုင်းပောက်ကွဲမှုကြောင့်အမျိုးသမီးတူပေါင်သွင်းတန်ရာရရှိခဲ့တယ်လို့အမျိုးသားတူကတော့မျက်စိတန်ရာရရှိခဲ့တယ်လို့သူကဆိုပါတယ်။အရင်ကမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့တိုက်ပွဲတွေကြောင့်တောတောင်ဖက်မတော်ရဲကြပေမဲ့လည်းအခုတိုက်ပွဲပါလာတဲ့အချိန်တွေကြောင့်မြစ်ရှာထွက်ရာကနေမြေမြုပ်မိုင်းနေမိခဲ့တာပါ။ဘုံပောက်ကွဲခဲ့တဲ့နေရာဟာရခိုင်ကနှစ်ဖက်သက်တွေလှုပ်ရှားတဲ့နေရာတွေဖြစ်လို့ဘယ်ဖွဲ့ထောင်ထားတဲ့မိုင်းဆိုတာမသိရှိဘူးလို့ကိုကျော်သန်းကပြောပါတယ်။
မွေးစေဝအမှုနဲ့အစိုးရတပ်မတော်ကနေဖမ်းဆီးထားတဲ့နမ်ကြောင်မြို့နယ်ကနမ်ဟူနာပွဲပြည်သူ့စစ်ခေါင်းဆောင်စိုက်တာကိုစက်တင်ဘာလ17ရက်နေ့မှာနမ်ကြောင်အချုပ်ခန်းကိုထပ်မံပို့ဆောင်ထားပါတယ်။ပြီးခဲ့တဲ့ဩဂုတ်လ22ရက်နေ့ကပြလခတိုင်းမှုကိုတိုင်တပ်မဟာခွန်98ရဲ့နမ်ဟူနာပွဲတပ်စခန်းကိုဝင်ရောက်စစ်ဆေးရမှာအဲ့ဒီနယ်မြေအတွင်းမွေးစေဝချက်တဲတွေနဲ့မွေးစေဝချက်ရမှာအသုံးပြုတဲ့ပစ္စည်းတွေအမြောက်အများဖမ်းဆီးရမိခဲ့ပါတယ်။ကောင်းဆောင်ဖြစ်သူစိုက်တာကိုတော့စက်တင်ဘာလ3ပိုင်းမှာဖမ်းဆီးသွားခဲ့ပါတယ်။ဩဂုတ်လ16ရက်နေ့ကစက်သိန်းပေါင်းသိန်းချီဖမ်းဆီးရမိတဲ့မွေးစေဝနဲ့ဆက်ဆက်စုံစမ်းမိပြီးဝင်ရောက်ဖမ်းဆီးတာဖြစ်တယ်လို့လဲဆိုပါတယ်။တမဟာခွန်98ဟာပြီးခဲ့တဲ့2005ခုနှစ်ကရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီရှမ်းပြည်တပ်မတော် RCSS SSA ကနေခွဲထွက်ပြီးအစိုးရတပ်မတော်ထံလက်နက်ချပြည်သူစစ်အဖြစ်ပြောင်းထားတဲ့အဖွဲ့ဖြစ်ပါတယ်
မုံမြင့်တပ်ပါတီမော်လမြိုင်ခရိုင်မူရီစေဝါထိန်းချုပ်ရေးစခန်းမှာဆေးဆွဲနေတဲ့လူငယ်တွေကို၎င်းတို့မိဘကိုယ်တိုင်လာရောက်အနာမှုကပိုများလာနေတယ်လို့မော်လမြိုင်ခရိုင်အမှတ်နှစ်တိုက်ရင်တိုက်ရင်မှုသူ့ဘူမူကြီးကျလွန်သောကပြောပါတယ်မုံမြင့်တပ်ပါတီအနေနဲ့မူရီစေဝါတိုက်ဖျက်ရေးမှာရောင်းဝယ်သူများကိုတားဆီးဖမ်းဆီးခြင်းနဲ့မူရီစေဝါ30သူတွေရဲ့မိဘကိုယ်တိုင်လာရောက်အနန္တာပုံစံမျိုးနဲ့လှုပ်ဆောင်နေတာဖြစ်ပါတယ်ပါတီအနေနဲ့မူရီစေဝါဖမ်းဆီးရမှာတတ်မှတ်နယ်မြေထက်ကျော်လွန်ပြီးဖမ်းဆီးမှုတွေရောက်လဲတက်ဆိုင်ရာပြည်နယ်ဆိုရရဲ့ကောက်ွက်ချင်းကိုလည်းခံနေရပါတယ်လက်ရှိမုံမြင့်တပါတီမော်လမြိုင်ခရိုင်မူရီစေဝါထိန်းချုပ်ရေးစခန်းမှာမူရီစေဝါမှုနဲ့အယောက်80ကျော်ထိန်းသိမ်းထားပြီးနေရာခက်ခဲနဲ့စာနာရိက္ခာမလုံလောက်တဲ့ပြဿနာလည်းဖြစ်ပေါ်နေပါတယ်မူရီစေဝါကြောင့်ဖမ်းဆီးထိန်းသိမ်းခံထားရတဲ့လူတွေဟာကျိုင်းစိတ်ကြီးတံပြူစရာမှုသူမျိုးတွေကလူငယ်များစုပါဝင်နေကြတာဖြစ်ပါတယ
်ကရင်ပြည်နယ်ပအံမြို့မှာတရုတ်နိုင်ငံသားတွေဝင်ရောက်နေထိုင်တဲ့အပေါ်တည်င်းပို့တိုင်ကြားတာပြက်ကွက်တဲ့အတွက်ဟိမင်းခန့်ကုမ္ပဏီမန်နေဂျာတဦးကိုလဝကဥပဒေနဲ့အမှုဖွင့်တိုင်ကြားထားပါတယ်။အခုနှစ်စံပိုင်းကကရင်ပြည်နယ်ဖအံမြို့မှာဟိမင်းခန့်ဆောက်လုပ်ရေးကုမ္ပဏီအမည်နဲ့မြန်မာနိုင်ငံအမြန်လန်းစီမံကိန်းနဲ့ယင်းနှမြုံနာမှုအစုရှယ်ယာဆိုပြီးကုမ္ပဏီယုံအများပြဖွင့်ထားတာရှိပြီးတရုတ်နိုင်ငံသားတွေဝင်ရောက်နေထိုင်နေကြတာဖြစ်ပါတယ်။အဆိုပါနေထိုင်သူတွေဟာဗီဇာနဲ့တကွာဝင်ရောက်နေထိုင်ပေမဲ့တက်ဆိုင်ရာလဝကထံတိုင်ကြားခြင်းမရှိတဲ့အတွက်ကုမ္ပဏီမန်နေဂျာကိုလဝကဥပဒေနဲ့အမှုဖွင့်ထားဖြစ်တယ်လို့ကရင်ပြည်နယ်လဝကဒုတိယညွန်ကြိုင်းမူဦးအောင်ဝင်းကဆိုပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါကချင်ကယားကရင်ချင်းမွန်စတဲ့တိုင်းသားနိုင်ငံရေးပါတီ၅ခုကိုပေါင်းစည်းထားတဲ့နိုင်ငံရေးပါတီတွေဟာဖက်ဒရယ်ပြည်ထောင်စုတည်ဆောက်ဖို့အတွက်နေရာနဲ့တည်ရင်စတာဆိုင်ရာမူဝါဒတွေကိုအသေးစိတ်ချမှတ်နိုင်ဖို့သုံးရက်ကြာဆွေးနွေးပွဲတစ်ရက်ကိုကျင်းပခဲ့ပါတယ်။ဒီအချိန်ကိုမိကလျာမွန်ကစူးစီးတင်ဆက်ထားပါတယ်
။ပေါင်းစည်းပြီးတဲ့ကချင်ပြည်နယ်ပြည်သူ့ပါတီ KSPP
ကယားပြည်နယ်ဒီမိုကရက်တစ်ပါတီ KSDP ကရင်မျိုးသားဒီမိုကရက်တစ်ပါတီ KNDP ချင်းမျိုးသားဒီမိုကရေစီဖွဲ့ချုပ် CNLD နဲ့မွန်ညင်ညွတ်ရေးပါတီ MUB တို့ကနေမြေယာနဲ့တရားစာဒဆိုင်ရာမူဝါဒတွေကိုအသေးစိတ်ချမှတ်နိုင်ဖို့စက်တင်ဘာလ9ရက်နေ့ကရန်ကုန်မြို့မှာဆွေးနွေးပွဲကျင်းပခဲ့တာပါ။အဲ့ဒီဆွေးနွေးပွဲတက်ရောက်ခဲ့တဲ့ကချင်ပြည်နယ်ပြည်သူပါတီ KSPP ဒုဥက္ကဋ္ဌဒူဝါကွမ်ကောင်အောင်ခန်းကအခုလိုပဲပြောပါတယ
်။စက်တီရစုပြည်လုံးညီလာခံမယ်ဆိုပြောပေးပါပဲ။ဒီအဲ့ကျွန်တော်လည်းပုံမူအသေးစိတ်ဖြစ်လာနိုင်မယ်။မူဝါဒမြေယာနဲ့ဆိုင်တဲ့ဟာတဘောပဝန်ကြီးနဲ့ဆိုင်တဲ့ဟာတရားစာဒနဲ့ဆိုင်တဲ့ဟာတွေကိုတတိကြီးနဲ့အသေးစိတ်ပါတီကြီးရဲ့မူဝါဒတွေလည်းရေးဆွဲဖို့လိုလာမယ်ဆိုတဲ့ဟာတွေကအကုန်လုံးသဘောတူကြပါ
မွန်ညင်ညွတ်ရေးပါတီတွဲဖက်တင်ရင်မှုတဲ့နိုင်ရီသမကတော့မြေယာနဲ့တရားစာဒတဘာဝပတ်ဝန်းကျင်ဆိုင်ရာမူဝါဒတွေဖြင့်ခွဲထရေဗန္နာရေးမူဝါဒတွေလည်းငါးပါတီအနေနဲ့နောက်လာမယ့်နိုင်ငံရေးဆွေးနွေးပွဲတွေမှာတင်ပြသွားမယ်လို့မွန်ပါတာနဲ့အခုလိုပဲပြောသွားပါတယ်
။ကလောကလောအမူဝဲတိုင်းဒီကောတော့ဒီအသာဘ
မူဝါဒအပိုင်းတွေကိုဆွေးနွေးတာဖြစ်တဲ့အတွက်ရှေ့လာမယ့်နိုင်ငံရေးဆွေးနွေးပွဲတွေမှာမြေယာရေးနဲ့တရားစာဒကိစ္စတွေဖြင့်ဗန္ဒာရေးကိစ္စတွေကိုပါတင်ပြသွားဖို့သဘောတူညီမှုတွေရရှိခဲ့ပါတယ
်။ NLD အစိုးရကနေမြေတို့မြေလတ်နဲ့မြေရိုင်းများစီမံခန့်ခွဲရေးပြင်ဆင်ချက်ဥပဒေကိုရမန်နှစ်စက်တင်ဘာလမှာတည်ပြုခဲ့ပြီးဒီဥပဒေပြဋ္ဌာန်းချက်အပေါ်တိုင်းနာဒေတာကမိယူဖလာမြေယာပိုင်ဆိုင်မှုကိုချိမ့်ချောက်လာတယ်လို့ဝေဖန်မှုတွေထွက်ပေါ်လာခဲ့ပါတယ်။ဒီဆွေးနွေးပွဲမှာဆုံးဖြတ်ချက်ချမှတ်နိုင်တဲ့တိုင်းနာပါတီကြီး၅ခုကဥက္ကဋ္ဌတွေအလုံးမျက်နှာစုံညီတက်ရောက်ခဲ့ကြသလိုကြံတဲ့အခြားတိုင်းနာပါတီတွေနဲ့အတူလက်တွဲသွားမယ်လို့ဒူဝါကွမ်ကောင်အောင်ခန်းကအခုလိုပဲဆက်ပြောခဲ့ပါတယ်
။အပေါင်းကြီးရဲ့ပါတီတွေနဲ့အတူတခြားတိုင်းနာပါတီတွေနဲ့အတူလက်တွဲပြီးမှအနာဂတ်အတွက်အကောင်းဆုံးလုပ်သွားဖို့လည်းကျွန်တော်ဆုံးဖြတ်ထားပါတယ်။အကြောင်းလေအဲတိုင်းနာပြည်သူပြည်လုံးလေအထူးကကျွန်တော်နဲ့ဆက်သွယ်ပြီးမှအနာဂတ်ဖက်ဒရယ်ကြီးထောင်စုကြီးကိုဆောက်ကြပါဆိုဒီမှာပြောလို့ပါလေ
ပြည်နယ်၅ခုကတိုင်းနာပါတီတွေပေါင်းစည်းနိုင်ခဲ့ပေမဲ့လေရခိုင်နဲ့ရှမ်းပြည်နယ်ကတိုင်းနာပါတီတွေမပေါင်းစည်းနိုင်တဲ့အခြေအနေမှာရှိနေပါတယ်ရှင်
ဆက်ပြီးတော့ရက်20ခန့်အကြာတိုက်ပွဲတွေဖြစ်ပွားနေတဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာပြည်သူလူထုရဲ့ခီးတဲ့တင်ကားတွေနဲ့ကုန်တင်ရင်ဆဲစည်းထက်မနေမိရှုဖြက်စည်းခံခဲ့ရပါတယ်။လက်နက်ကြီးဒဏ်ကားဆိုင်ကယ်တွေမိရှုခံရခြင်းဒဏ်တွေကြောင့်ဒေသအတွင်းခရီးသွားတွေအတွက်အခက်အခဲတွေဖြစ်နေရပါတယ်။အသေးစိတ်ကိုတော့နမ်ဟုံကနေစူးစီးတင်ဆက်ထားပါတယ်
။မူဆယ်ကနေမန္တလေးသွားမဲ့ကုန်ကားကြီး၄စီးနဲ့ခရီးတဲတင်ရင်၃စီးဟာစက်တင်ဘာလ၃ရက်နေ့ည9နာရီအချိန်လောက်ကကုတ်ခိုင်မြို့အဝင်နမ်ကုတ်ရွာနာမှာတာစီမိရှုခံရတာဖြစ်ပါတယ်မိရှုခံရတဲ့ကားဆရာကိုတူရအောင်ကအခုလိုပြောပါတယ
်အဲဒီကကနန်းနဲ့ထိနေတဲ့ကားသမားကိုသူ့လိုချင်တဲ့ကားပုံစံမျိုးကိုဆက်လက်နေခိုးခိုင်းနေအဲဒါကားသမားကိုကနန်းနဲ့ထိနေစင်းပေါ့ဖုန်းတွေကပတ်စံအိတ်ကြီးအကုန်တောင်းနေတားတယ်ရှုတာပေါ့ဗျာရှုတာဓာတ်စီနဲ့ရှုရတင်လာတဲ့ဓာတ်စီကတော့ရတာ
တိုက်ပွဲကြောင့်တရက်ခံပြည်သူလူထုသေချာဒဏ်ရာရဆုံးရှုံးမှုတွေဟာမြောက်ပိုင်းမဟာမိတ်တပ်ဖွဲ့ရဲ့လက်ချက်တွေဖြစ်ကြောင်းတမတော်တည်မှန်နဲ့ပြန်ကြားရေးကထုတ်ပြန်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီး TNLA ပြန်ကြားရေးဌာနကပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးတက်အိုက်ကျော်ကမြန်မာစစ်တပ်ရဲ့စွပ်စွဲလွဲချခြင်းတာဖြစ်ကြောင်းပြောဆိုပါတယ
်ဒီလိုဖြစ်တဲ့အပြန်အသတ်ပြုခဲ့တဲ့ပြည်သူ့လူထုမှာအခုကမ်းကောင်တော့ဒီပြည်လည်းမကြီးဆိုတော့အတိအကျတော့ကတော့ဒေါက်တာဂျင်းလူပတ်တာရီစီဝန်နဲ့အကုန်လုံးကဒီဂျင်းလူလုပ်တဲ့ဆူဆွဲတဲ့ဂျင်းလူလုပ်တဲ့အဲ့ဒီမျိုးတော့မရှိဘူး
အခုလိုဖြစ်ရမျိုးဩဂတ်လ29ရက်နေ့တုန်းကနမ်ကုတ်ရွာနာမှာကုန်တင်ရင်ကားကြီးနှစ်စီးနဲ့ဩဂတ်လ30ရက်နေ့မှာတိန်နီမြို့မုံလီစံပြခြေရွာမှာကားတစ်စီးနဲ့ဆိုင်ကယ်တစ်စီးမိရှုဖျက်ဆီးခံခဲ့ရပါတယ်တိုက်ပွဲကြောင့်လူထုနှစ်နာဆုံးရှုံးခဲ့မှုတွေကိုနှစ်ဖက်တပ်လုံးကတာဝန်ယူဖြေရှင်းပေးတင်တယ်လို့ရှမ်းပြည်မြောက်ပိုင်းလူသားချင်းစာနာထောက်ထားမှုဆိုင်ရာပူးပေါင်းအဖွဲ့မှပါဝင်တဲ့ရှမ်းလူငယ်ကွန်ရက်ခေါင်းဆောင်စိုင်းတော်ဆရာကအခုလိုပြောပါတယ်
ဒီတော့တကယ်လို့ဖြစ်သွားရင်လည်းလုတ်တဲ့သူလုတ်တဲ့အဖွဲ့အစည်းကတာဝန်ယူမှုတောင်းခံမှုရှိရှိတာဝန်ယူပေးစေချင်တာပေါ့
ဩဂတ်လ15ရက်နေ့ကစလို့ရက်ပေါင်း20ခန့်ဖြစ်ပွားခဲ့တဲ့အစိုးရတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ဝင်ညီနောင်မဟာမိတ်သုံးဖွဲ့တို့အကြားတိုက်ပွဲတွေကြောင့်ကာကြီးကားငယ်ဆယ်စီးကျော်မိရှုဖျက်ဆီးခံခဲ့ရပြီးပြည်သူလူထု18ဦးလက်နက်ကြီးကြီးစထိမှန်သေးဆုံး25ဦးဒဏ်ရာရရှိခဲ့ပြီးစစ်ဘေးစစ်ဒဏ်သင့်တဲ့လူထု 9,000 ကျော်ရှိတယ်လို့ UNOCHE ကထုတ်ပြန်ပါတယ်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
Rakhine Pyin Myo Paw Myo Ne Ga Naung Ji Myo Ma Atat Khan Ya De A Myo Da A Law Na Law Go Twe Shi Khe Bi Lat Te Te Yak Khan Go Sha Phwe Ni Se Phit Par De Chin Pyin Ne Palawa Myo Ne Number Da Je Ywa Phat Ma Myin Myauk Mai Pauk Kwe Khe Lo Ywa Da Na U Ti Khai Dan Ya Ya Shi Khe Par De
Taran Shin Lwe Khu Na Sin Khe Ja Da Ka Ro BNI Wai No Da Re Ka Ne A Pat Sin Tin Set Twa Me Tan Yin Tadin Lwa Bae Phit Par De Naw Tadin Pat A Si Sin Ma Pyan Song Twe Ya A Wa Shin Chama Ka Amina
တိုင်းရင်သတင်းလွှာကဏ္ဍကိုကြာသာပရိနေညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးအခုလိုတောက်ကြနေမနက်ခင်းမှာနောက်တစ်ချိန်ပြန်ပြီးတော့နာဆင်နိုင်ကြပါရစေရှင်
တော်ရရှင်များရှင် မကြသေးခင်တုန်းကမြန်မာနိုင်ငံကဘဏ်လုပ်ငန်းတွေမှာငွေကြေးပြဿနာတွေကြက်ခဲ့ပြီးတဲ့နောက်စိုးရိမ်မှုတွေထွက်ပေါ်ခဲ့တယ်လို့နောက်ဆက်တွဲအနေနဲ့ရွှေဈေးနဲ့ဒေါ်လာဈေးမတည်မငြိမ်အခြေအနေတွေလည်းကြုံခဲ့ရပါတယ် တိုင်းပြည်ရဲ့စီးပွားရေးမှာပင်မအခြေခံတွေလို့ဆိုရမယ့်ဘဏ်လုပ်ငန်းနဲ့ငွေကြေးစည်းကွက်တွေမတည်မငြိမ်ဖြစ်တဲ့အခါမြန်မာပြည်သူတွေကြားစိုးရင်ကြတာဟာလူရာထက်များပိုနေပါသလားစိုးရင်သင့်စိုးရင်ထိုက်စရာအကြောင်းတွေရှိနေပါလားစူရာတွေကို VOA ရဲ့ဖုန်းနံပါတ် 0923 999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်
VOA အမေရိကန်တိုင်းရဲ့ဒိုင်းရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်တွေကိုအင်ကာနက်စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်ရှင်။လာမယ့်စနေညဒိုင်းရိုက်လေးလိုင်းဆွေးနွေးခန်းမှာပါဝင်ဆွေးနွေးလို့ရင်ဖုန်းနံပါတ် 0923 999 လေးကိုဖြစ်စေအီးမေးလ်လိပ်စာ bamis@voanews.com ကိုဖြစ်စေဆက်သွယ်နိုင်ကြောင်းထပ်မံဖိတ်ခေါ်ပါရစေရှင်။အခုမနက်ခင်ထုတ်လွှင့်ပေးခဲ့တဲ့တနားစာအစီအစဉ်စာဆောင်ကိုမနက်၈နာရီကနေခုနာရီထိလိုင်းတို့မီတာ20ကီလိုဟတ်စ်တင်9.3 တောက်ကြနေမြနဲ့ခင်ထိတ်တန်းရောက်နေတဲ့သတင်းအကျဉ်းချုပ်ကိုမမျှသတင်းအောင်ပြောပြပေးပါဦးမယ်ရှင်။
ดอลลาร์บิลเลียน250ตันโมရှိတဲ့တရုတ်ကုန်ပစ္စည်းတွေအပေါ်မှာအခွန်အတွေးတိုးမြင့်ကောက်ခံမဲ့အစီအစဉ်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကစစ်ကောင်စီတနာကိုပြတဲ့အနေနဲ့ရွှေ့ဆိုင်းလိုက်ပါတယ်။တရုတ်နိုင်ငံပေါ်ထားတဲ့သမ္မတထရမ့်ရဲ့စိတ်စေတနာကိုတရုတ်ဘက်ကကြိုဆိုလိုက်သလိုနှစ်နိုင်ငံကုန်သွယ်ရေးဆွေးနွေးညှိနှိုင်းမှုတွေကိုဆက်လက်အကောင်အထည်ဖော်သွားနိုင်မယ်လို့မ
ဆိုနိုင်မယ့်လှုပ်ထုံးလုံနီအသစ်တွေကိုစတင်ချမှတ်နေပြီဖြစ်ပါတယ်။ဒီနေ့အတွက် American Congress မှာဥပဒေပြည်ပြည်ကိစ္စတွေကိုဆွေးနွေးဖို့ရက်ပေါင်း40လောက်ပဲကျန်တော့တဲ့အချိန်မှာပဲသမ္မတ Trump ပေါ်စုံစမ်းစစ်ဆေးမှုပေါင်းစုံပေါ်ပေါက်ခဲ့တာဟာသမ္မတကိုတရားစွဲဆိုဖို့လုံလောက်တဲ့အချက်ဖြစ်မလားဆိုတာနဲ့ပတ်သက်ပြီးတော့အငင်းပွားခဲ့ကြပါတယ်။မြန်မာနိုင်ငံကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုပေးအပ်ထားတဲ့ Honorary Freedom ဆုကိုပြန်ရုပ်သိမ်းမှုအတွက်လန်ဒန်မြို့တော် Corporation ကတရားရုံးအဖွဲ့ဝင်တွေကြားသာပရင်းနေ့ကမေးခွဲဆုံးဖြတ်လိုက်ပါတယ်။မြန်မာနိုင်ငံကအကြမ်းဖက်မှုတွေနဲ့ရိုဟင်ဂျာလူနည်းစုတွေအပေါ်နှိမ့်ဆက်ညှဉ်းပန်းမှုတွေကိုကော်မတီအနေနဲ့လက်မခံနိုင်ကြောင်းနဲ့စုကိုပြန်ရုပ်သိမ်းဖို့ကော်မတီဆုံးဖြတ်ချက်ကိုလည်းဒေါအောင်ဆန်းစုကြည်ကိုအတိပေးအကြောင်းကြားသွားမယ်လို့ဥက္ကဋ္ဌ Sir David Wooten ကပြောပါတယ်။လူမျိုးတုံးတပ်ဖြတ်မှုနဲ့ရဆက်ကြမ်းကြုတ်မှုတွေကိုကာကွယ်ရေးဆိုင်ရာအစီရင်ခံစာတစ်စောင်ကို American အစိုးရကကြာတာပြည်နေကထုတ်ပြန်ခဲ့ပါတယ်။အခုလိုထုတ်ပြန်တာဟာ American အနေနဲ့ရဆက်ကြမ်းကြုတ်မှုတွေကိုကာကွယ်လျှော့ချတုံ့ပြန်သွားဖို့တနိဋ္ဌာန်ချထားတာကိုဖော်ပြလိုက်တာဖြစ်တယ်လို့ဆိုပါတယ်။
တောက်ကြနေမနေခင်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမမျှသတင်းအောင်ပြောပြပေးသွားတာပါရှင်အခုမနေ့အစီအစဉ်ထုတ်လွှင့်ရမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ဂျွန်အလစ်ဆန်ဖြစ်ပါတယ်ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့ line 2 meter 16 19 25တို့ကနေနားဆင်နိုင်ကြပါတယ်ဗီဒီယိုသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.